Welcome to Avonica in Burmese.
မင်္ဂလာပါတို့ရှင်ချစ်ပြည်သူတို့ဝါရှင်တန်ဒီစီမြို့ကနေတစ်ထပ်စကိုကနေဒီမှာစလီရဲ့စနေနေ့ရက်ဘီအေမြန်မာအစီအစဉ်ကိုအစောရကိုနိုင်ရတဲ့အစီအစဉ်ထုတ်ပေးနေပါရှင်။စနေနေ့အတွက်အစီအစဉ်မှုကကျဆွန်ပါရှင်။မင်္ဂလာညချမ်းပါရှင်။ဒီကနေ့ပတ်သက်တဲ့ညကိုရန်နိုင်တဲ့မှနန်းလာတို့ပြပါပါ။မြောက်ကိုရီးယားနိုင်ငံမှာဟာဗျူဟာမြောက်နျူကလ িয়ার
ကကိုအစီအစဉ်ဖြစ်တဲ့ဆိုဟစ်ချူလူတင်ရစ်ခန်းကနေအရေးကြီးတဲ့စံတမတစ်ခုပြုလုပ်ကြတယ်လို့မြောက်ကိုရီးယားကတကယ်ပြောတယ်။နိုင်ငံတကာတရားရုံ ICJ ကနေဒီကနေ့ပြန်လာတဲ့နိုင်ငံခြားရေးဝန်ကြီးတော်အောင်ဆန်းစုကြည်ကိုနေပြီးတော့မှထောင်းနိုင်ချီတဲ့ပြည်သူ့ကြိုးဆိုခဲ့ကြပါတယ်။ဟောင်ကောင်ကလိုပြတဲ့နေရာတစ်ခုမှာလည်းလုံးပုံးတွေဆန်းတာကြတဲ့ဖြစ်ရတဲ့ပတ်သက်ပြီးတော
Now we do all shall get the data. We will queue the order as soon as possible.
နိုင်ငံတကာဥပဒေပညာရေးကိုဆက်သွားပြီးဆက်ဆရာပါပဲရှင်။နောက်မန္တလေးကတိခုကန်ရှောင်းလဲခဲ့တဲ့အကျိုးဆောင်ရှင်နေဝီလျံချက်ကဒီရိုက်တာတရင်နဲ့ပြဆုံမင်းရန်ကံကိုလည်းတိဆက်ပြရှိရတယ်။ရိုဟင်ဂျာတွေရဲ့ခြေကတရဘူးဒီမှာနဲ့ជីជីကြပေါက်ခဲ့ပါတယ်ဒီလိုတင်းနေမသားကနားဆင်ပါပါ။အခုရောနောက်ဆုံးရတဲ့တရင်ကိုနားလောင်နေကိုရိုင်းတို့တိဆက်ပြကြပါပါမယ်ရှင်။ ကိုရီးယားရဲ့မဟာဗျူဟာမြောက်ကလျာကကိုစီစီဖြစ်တဲ့ဆိုဟေချူလို့တင်စကန်ကလိုရီးကြီးတဲ့ဆန်တော်ကိုပြလို့ကြတယ်လို့ကိုရီးယားကနေပြောပါတယ်။အမေရိကန်နဲ့ယူရီးယားစပေါ်တီတိတ်ကုန်ပြန်စားဖို့သူ့ဘာပေးထားတဲ့တပ်ရဲ့ဖို့သတင်းပလောက်လုံးမှာပဲမြောက်ကိုရီးယားပြည်နယ်နဲ့ကိုရီးယားတပ်ကလိုသူ့ရဲ့တာဝန်ပြင်းချီရတဲ့နယူရီးယားစန်တော်ရဲ့မိုင်းလက်တင်ချပြောဆိုထားပါတယ်။အစိုးရပိုင်းကိစ အာဂါတာနိုင်ငံရှိတယ်လို့ကျွမ်းကျင်လူတို့ကသုံးသပ်ထားပြီ
။မြန်မာပြည်နိုင်ငံသားကုံသွေးတော်ထွန်ကြီးချက်ကိုမြန်မာနိုင်ငံသုံးအတိအကျလိုက်ပဲအခုလိုနိုင်ငံကုံသွေးတော်ထွန်ကြီးချက်ကိုပြင်ညာလိုက်တဲ့ဒရိုက်ကန်လည်းသဘောအနေနဲ့ချိုးရှိစီမှာပြီးတော့ပတ်ကြီးရတဲ့ဒီလေတွေကိုလည်းဝယ်နိုင်မှာဖြစ်တယ်လို့ပြောနိုင်တဲ့တော်ခါကပြောပါရစေ။သူစုကကုံသွေးတော်ထွန်ကြီးချက်ကလည်းကောင်းတဲ့ဘောထွန်ကြီးချက်ဖြစ်လို့တမထောင်ကလင်းနောက်တွေကိုပြီးတော့မှပြောပါအမေရိကန်ပြည်နယ်ကခုံသွေးသဘောတူညီပြမအစဉ်ကိုဖတ်သဘောတူခဲ့ကြပြီးအခုလိုသဘောပြတ်အတွက်ခုံသွေးကုန်တွေကိုလည်းဝင်နိုင်ပါတယ်ဆိုပြီးတော့နိုင်ငံတော်ဝန်ကြီးတွေကပြောပါတယ်ဒီကုံသွေးဘောတူညီမှုပြည်နယ်အမေရိကန်ရဲ့လက်ထောက်ကုန်ပစ္စည်းတွေဆိုင်ရာစီးပွားတွေကိုပြည်တော်ရင်သွင်းနိုင်မှာဖြစ်တဲ့ကျောက်အနာနေဘက်ကပြောပါတယ်သမ္မတထရမ့်ကလက်ထောက်ကုန်ပစ္စည်းတွေတစ်ခုတည်းနဲ့ပဲသိကြတယ်မကန်တော့ငါ့ဘီရန်လောက်ထိရှာမှာဖြစ်တယ်ဆိုပါတယ်ပြည်နယ်ကလည်းအမေနည်းနည်းပြည်နယ်ကုန်ပစ္စည်းတွေလက်ထောက်ကုန်ပစ္စည်းဆိုင်ပစ္စည်းတွေကိုတော့နည်းဒေါ်လာပြည်နယ်လောက်ထိတွင်းပြီးတော့ပို့ပြီးပြီလို့အမေရိကန်ရဲ့အစိုးရကနေ့ကနောက်မှပြောကြားခဲ့ပါတယ်နော်
ပြည်နယ်ကနိုင်ငံရှိရေးအနေနဲ့ပြင်ခရေးပစိစာတာအချင်းတမီဒေဝန်တောရစ်တန်ကရွေးကနေကပြောဆိုသွားပါဒီရလာဆာဗာဒီအနေနဲ့ပြည်ရဲ့ရောက်ပဲဖြစ်လို့လည်းညှို့ချောင်းကပါတယ်ပြင်ခရေးစာတောင်းလို့မရှိဆိုပါမယ်ဒီလိုညှို့ချောင်းကတော့ပဲကြားတဲ့ချွေးတဲ့မတီးပြအရာဗာဒီနဲ့အားပေးလို့လည်းဖြစ်ထားတဲ့ဆက်ကညလုံးစင်ပြင်းမှုဥရောပကပြင်ခရေးဝန်ကြီးချက်ပြီးတော့ကွန်တီပါတီကမှတိုင်ပေးကြတဲ့ဒီဝန်ကိုလည်းပွင့်ချခြေစဉ်ကဆိုတဲ့တိုင်ကားကိုကြားပြမယ်ကွန်ဆာဗတီဗ်အစိုးရတဲ့ဖွဲ့ကိုလည်းကြည့်ပြခဲ့တာပါဝန်ချုပ်ဝစ်ဂျွန်စန်ရဲ့ကွန်ဆာဗတီဟန်ရ650မှာ365ရက်အများလိုက်ပြီးတော့အားတောင်းခြေစဉ်ခုနှစ်ပိုင်းအကောင့်
ဒီလိုနိုင်ငံလုံးကကျွန်တော်ပြီးတော့ကောက်ကောင်တိဆိုရေးတော့ဆောက်ရောက်ထိရတယ်လို့ပြည်လိုက်ပါပါတယ်။ဒါပြင်ကိုသွားရဟာဒီနာကလည်းမြန်မာတော့ရလုံးလုံးကိုလည်းလက်ခွေနေတယ်လို့ပါတယ်။ကြောင်ပေါ့ကြောင့်ချတ်ခါပြင်းနေမှာချောက်ထုံးနေမိအောင်ချုံနေတဲ့အရာစီးလေးကြောင့်ရေကညင်နေပြီးတော့များဖြစ်နေပါတယ်။ငါးရေငရှိတင်ပြီးတော့ဒီမှာပေါ့နေတဲ့မှာတင်ရတွေကိုငင်ကိုသွားရတွေ့ရတယ်ရဲတဲ့ဘက်ကဟာပြပါပါတယ်။ဒီတော့ကြောင်ရလုံးလုံးလုံးလုံးတော့ဒါပဲတက်ဆက်လူလာချောက်ဖြစ်ရတယ်။ကြောင်ကွန်းတော့လူနဲ့တဝေထွက်နေတဲ့ချောက်ဖွဲ့တွေဟာအင်းကိုပြီးမှန်တဲ့ကုန်နေတော့လက်ကိုချိုက်ကြအောင်တဝေမှုနေဆင်းပြီးတော့ချောက်ဖွဲ့ဟာတဝေဟာဖြစ်နေတဲ့အချက်ပြလာတယ်မြေသုံးအဲဆိုတော့ညီလာအာနေဘလာဇီးတက်ထားတယ်ရောကပြောဆိုသူတို့ကိုရှော့တွေ့ကြတယ်တက်တင်ပြန်ပြပါတော့ရောလောင်းသူကိုတွေ့ရှာထုတ်ပြီးပါတယ်နော
် American football team ဖိုက်တဲ့နေတော့ stream on ဖြစ်သွား Type of has fish တော့တိုင်းတဲ့ pass တုံးတုံးနဲ့ပြမနာလူကမှလက်ပြကိုဒီဟာစားနာလူကထုတ်ပြီးပါတယ
်ဒီအင်မဘိုင်းစီစဉ်ကနေစနေနေ့ညဖက်ထဲရောက်တဲ့နေ့ကိုဆက်ပြီးတော့တင်ပြပေးမယ်။မြန်မာနိုင်ငံထိုင်းနိုင်ငံကတရားရုံးစီစဉ်မှာတရားရင်ဆက်ပြီးတော့ဒီနေ့ပြန်ရောက်တဲ့နိုင်ငံခြားရေးညတော်အောင်ဆန်းစုကိုမီဒီယာမှာထောက်ပြပြီးသူတွေတို့ခဲ့ကြပါရယ်။လူမျိုးရောဖြန့်မကွယ်တာစီနိုင်ငံကဥပဒေချုပ်ပေါင်းတရားစွဲခန္ဓာမြန်မာနိုင်ငံကိုစား ICJ တရားရုံးမှာတောင်းဆိုခြင်းနဲ့အဖွဲ့ကသုံးရခုခံချက်လိုက်ခဲ့တာပါ။မြန်မာစစ်ရဲ့ချုပ်ဖောက်မှုကြောင့်ရထိုင်းမြောက်ပိုင်းကနေရိုင်းချခွန်သိန်းကျော်မှလေးဖြစ်ကိုပြေကလုံးခရရဖြစ်ဟာလူမျိုးရောဖြန့်မှုမြောက်ပြီးတော့ခင်ဗျားနိုင်ငံကမြန်မာကို ICJ တရားရုံးဆွဲချက်တင်ထားပါ။မြန်မာနိုင်ငံနဲ့ဆက်ရှိနေတဲ့ရိုင်းချတွေပေါ်ထုတ်ခွင့်ချုပ်ဖောက်မှုတွေဆက်ပြမဲ့အလားအလာတွေဖြစ်တဲ့ကြောင့် ICJ မှာတရားရင်ဆိုင်တော်အတွင်းဒီလောက်ရောက်ကနေရွဲ့ကြားဖြတ်အရေးယူဆောင်ချက်တွေကို ICJ ကချမှတ်ဖို့ကံပြားနေမှာပန်ချခဲ့တာပါဒီဇင်ဘာလ10ရက်နေ့က73ရက်နေ့အထိ ICJ ရဲ့ရုံးမှာကြာမှာတော့ဒီစုစည်းချက်တွေကိုတောင်းဆစီကညှိစွဲလို့ ICJ မှာကြားနာမယ်ဆိုတဲ့မြန်မာနိုင်ငံကိုပဲတောင်းဆိုခဲ့တာပါရိုင်းသားဆိုတဲ့အုံလုံးလမ်းခံမြန်မာအစိုးရကတော့နှစ်တကာဆွေးနွေးတလို့လူအခွင့်ကြုံရမရှိဘူးပြောဆိုထားပါတယ်
ဟောင်ကောင်ကလူပြတ်တဲ့နေရာကမှာလှုပ်ပုံတွေထားတဲ့ပြည်နယ်ဖက်ပြီးတော့အရာရှိသူလူတွေကိုလည်းဖမ်းဆီးလိုက်တယ်လို့ဟောင်ကောင်ရဲတပ်ကပြောပါရယ်လူနဲ့သူဖောက်ခွဲပစ္စည်းဓာတ်ပစ္စည်းတွေကြာအင်ဂျင်တွေနဲ့ဒဏ်ငွေကောင်တွေပြင်အဝေးထိပ်ထိပ်ပါတွေကိုပါဖမ်းမိလို့ရဲတပ်ကပြောပါရယ်ယွန်လာကစတင်တော့လည်းစစ်စနားပြပေးမှာဖောက်ခွဲပစ္စည်းတွေဖမ်းဆီးနေတာဖြစ်ပြီးတော့ဒီနေ့ပြက်ကတော့နောက်ဆုံးဖမ်းဆီးမှုလည်းဖြစ်ပါရယ်သုံးမှုပြုထားသူအဖြစ်အပျက်ရှိထားသူတွေကိုဟောင်ကောင်ကနေရုပ်သာကြီးစီလွှဲပြပြီးတရားဆိုင်တွေမှာဥရိယတင်လည်းကိစ္စကိုခြေခံပြီးတော့ပြီးကျွန်တော်ကစပ်ပြီးဟောင်ကောင်မှာသူကစနားပြပွဲတွေဖြစ်လာခဲ့တာဖြစ်ပြီးတော့အဲ့စနားပြပွဲဖောက်ခွဲပစ္စည်းကိုလည်းချက်ဖမ်းဆီးနေဖြစ်ပေမဲ့အဲ့ဒါနဲ့ပတ်ထားတဲ့လက်ပုံကိုချင်းရရတယ်လို့ပြောတယ်။အဲဒီပုံမျိုးဆိုတော့ဟောင်ရဲကိုတိုက်ခိုက်ပြီးပြပြရဆိုတော့လေရပါတယ်ရတယ်။ပတ်တော်ကပြတော်ရဲ့အတွက်အရင် EADB လက်လုံးပုံဖောက်ခွဲပစ္စည်းအီလိုကလည်းပြည့်ကြလာမှာရတဲ့ဘက်ကတင်းတင်းကြီးရလောဖမိခဲ့တဲ့ချက်ပြတဲ့သူမလေးဖွဲပြည့်ချုပ်ကိုတင်းတင်းလာမိခဲ့ပါတယ်နော
်။ Afghanistan ကရှေ့မြောက်ဒီမြေဖြစ်တဲ့ကန်တီပြည်မှာတာလီဘန်ထွက်လက်ဆောင်အစိုးရလုံရင်တပ်သား15ဦးထိမှန်းသိဆုံးသွားတယ်လို့အစိုးရတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ Qarabag ဒေသကအာဆစ်ချေဆက်စံတော်ကမှရှိတဲ့လုံချင်းတပ်သား9ဦးကတုတ်တက်ချင်းချင်းမနေ့ညကပြစ်ခတ်တက်ခဲ့ကြတာပါ။အဲ့လိုပြစ်ခတ်ခဲ့တဲ့တပ်သားတွေကစကန်ထက်ကလက်နဲ့ခဲရံရဲစစ်ကားကိုခိုးယူပြီးတပုံဖွဲ့ရှိတဲ့ဒေသဖက်ကိုထွက်ပြေးခေါ်လုံသွားကြတယ်လို့လည်းပြည်နယ်အကြီးအကဲဂူလမ်ဟာဘစ်ဇာရက်ကဗီယိုအေကိုပြောပါတယ်။ဒီဖြစ်အောင်အာကန်ဆိုရတပ်သားအုပ်ထမ်းတွေကိုလည်းတန်ရာရခဲ့ပါဖြစ်ရတွေကိုမကြနာဆိုသလိုချက်ကားပြောဆိုလို့ရှိရတာလီဘန်တပ်ဖွဲ့ကတက်မှုဟာသူတို့လက်ထက်ဖြစ်တော့အစိုးရတပ်သား30ဦးထမ်းတွေကိုတတ်ခဲ့တဲ့အပြင်စစ်ဆင်ပါတဲ့ကြတယ်လို့ညင်သာချက်ထုတ်ပြန်ထားပါတယ်
။ဒီကတိုင်းကပဲဒီလိုနေရနိုင်ငံရဲ့နိုင်ငံချင်းဥရီမူဒန်ကိုစနေတိုက်ခိုက်ခွက်ပါတီခေါင်းဆောင်ဟုတ်ကဲ့ညီမျိုးမှာမေယောပြောထောင်းလက်ရှိတဲ့ဟုတ်ကဲ့လာပြီးတော့နှောင်းခဲ့ရပါတယ်25ခုနဲ့တိုင်ငယ်ပိုင်းဖိနှိပ်မှုတွေကြောင့်ပါချာကနေတဲ့ဘတ်စတန်ကနေကနေအင်းငန်ခပြည့်လာတဲ့ဗုဒ္ဓဘာသာဝင်တွေရမဝင်တဲ့အိန္ဒိယဘာသာဝင်တွေဒိန်းဘာသာဝင်ပစီနဲ့စစ်ဘာသာဝင်တွေအိယာဥရတရားနဲ့ဖြစ်ခွင့်ရပါတယ်ဒီမှာမိုင်းကပြည်လာတဲ့ပုံစံတော့အချက်တော့အောက်တော့ကနေမှာပြည်လာနိုင်ငံသူတွေမူရဲ့တက်ကိုအိယာထက်လို့ထောက်ခံတဲ့15မဲ35မဲဒီကဘုဒ္ဓနေ့ကပဲပြည်လာပါဒီမူတန်းကိုအိန္ဒိယသမရာကလက်မှတ်ရေးထိုးပြီးတော့ဥပဒေဖြစ်တည်ဝင်အတီဖြစ်လာမှာဖြစ်ပါတယ်နိုင်ငံသားဖြစ်ခွင့်ဥရမူချမ်းကိုတော့ပြီးခဲ့တဲ့မီလမှာပြန်ပြီးအရေးခံရတဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဟိန္ဒူလက်ဝဲဝါဒီအစိုးရကဦးဆောင်တင်သွင်းခဲ့တာဖြစ်ပါတယ်ခင်ဗျာ
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်ဒီကနေ့မှာတော့네덜란드နိုင်ငံ The Hague နိုင်ငံတကာတရားရုံး ICJ ကနေတရားရင်ဆိုင်ပြီးတော့မြန်မာနိုင်ငံကိုပြန်လာတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့မြန်မာစိုးရကိုယ်စားလှယ်အဖွဲ့ကိုနေပြီးတော့မှပြည်သူတွေကတောင်းတောင်းဖြတ်ဖြတ်ကြိုဆိုခဲ့ပါတယ် ICJ တရားရုံးမှာအမှုရင်ဆိုင်ခဲ့တဲ့မြန်မာနိုင်ငံအနေနဲ့အပြန်အလှန်ကြားနာမှုတွေအပြီးမှာတော့နိုင်ငံတကာတရားရုံးဘက်ကအမြန်ဆုံးဆုံးဖြတ်ချက်ချနိုင်ခြင်းရှိပါတယ်လို့နိုင်ငံတကာဥပဒေရေးရာပညာရှင်တဦးကလည်းတုံ့တက်လိုက်ပါတယ်အကြောင်းစုံဆက်ပြီးပြောပြပါမယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူမျိုးတုံးတက်ဖြတ်ခဲ့တဲ့ဆိုပြီးမြန်မာနိုင်ငံပေါ်လူမျိုးတုံးတက်ဖြတ်မှုဆိုင်ရာဆွဆွဲချက်နဲ့နိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကတိုင်ကြားထားတာကိုနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင် ICJ တရားရုံးမှာတွားရောက်ခြင်းဆိုင်ဖြေရှင်းခဲ့တာဖြစ်ပါတယ်။ဒီဇင်ဘာလ10ရက်နေ့ကစတင်ခဲ့တဲ့မြန်မာနဲ့ဂမ်ဘီယာနိုင်ငံချင်းအလိုက်ရှောက်လဲမှုရောအပြန်အလှန်ရှောင်လဲမှုတွေကဒီဇင်ဘာလ12ရက်နေ့မှာအဆုံးသတ်ခဲ့တာဖြစ်ပါတယ်။ဒီကနေ့ဒီဇင်ဘာလ14ရက်နေ့စနေနေ့မှာတော့နယ်သာလန်နိုင်ငံ The Hague မြို့ကနိုင်ငံတကာတရားရုံး ICJ ကနေတရားရင်ဆိုင်ပြီးတော့မြန်မာနိုင်ငံကိုပြန်လာတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ကိုနေပြည်တော်မှာပြည်သူအများကတောင်းတဖြတ်ဖြတ်ကြိုဆိုခဲ့ကြပါတယ်။အခုကြားခဲ့ရတဲ့အတန်ကတော့နေပြည်တော်နိုင်ငံတကာလေးစိတ်ကနေနေအင်ကိုပြန်လာနေတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုလမ်းမဝဲရာတစ်လျှောက်ကပြည်သူတွေဝန်ထမ်းနေတဲ့အကြောင်းသူအကြောင်းသားတွေကြိုဆိုနေကြတဲ့အတန်ဖြစ်ပါတယ်
။တို့ရဲ့နိုင်ငံကောင်းဆောင်လူကောင်းဆောင်အမေစုကအသက်84နှစ်နဲ့ဖြစ်နေပါသေးတယ်။ဒါပေမဲ့တိုင်းပြည်အတွက်သူဟလာကဘာလည်းပတ်ပြီးတော့စီယုံရည်လည်းစင်းခုနပြောသလိုတိုင်းပြည်တွေ့တဲ့တွေ့တဲ့ကြောင့်လည်းလုပ်တယ်။အခုလို ICJ ကိစ္စဂမ်ဘီယာကိစ္စမှာလည်းသူရဲရဲဝင်းဖြစ်ရှင်းတယ်ဒီလိုအသက်လည်းကြီးနေတယ်ကျွန်တော်တို့အမေစုကိုကျွန်တော်တို့အမေပြန်လာတဲ့လမ်းမှာအမေသားသမီးတွေအနေနဲ့အမေအမောပြေပါလိမ့်ဆိုတော့စစ်ချက်အဲ့ရွေးချယ်တာကြည့်ပါပါအမေအကောင်းဆုံးလုံနိုင်ခဲ့တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်အဲ ICJ တရားရုံးအနေနဲ့ကလည်းတရားမျှတတဲ့ စဉ်းစားဉာဏ်ရှိတဲ့တရားသူကြီးတွေအနေနဲ့လည်းမြန်မာနိုင်ငံရဲ့ဖြစ်စဉ်အမှန်ကိုသိသိချာချာလေးလေ့လာပြီးတော့ဆုံးဖြတ်နိုင်ပါစေလို့ကျွန်တော်မျှော်လင့်ပါတယ်
ဒါကတော့ဒေါအောင်ဆန်းစုကြည်ကိုလာရောက်ကြိုဆိုနေသူပဲခူးတိုင်းကကိုမင်းမင်းဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ဟာသူကိုယ်တိုင်တရားတွားရောက်ရင်ဆိုင်ပြီးလျှောက်လဲခဲ့ပြီးတော့မြန်မာနိုင်ငံကိုပြန်ရောက်လာပြီးဖြစ်ပါတယ်ဆိုတော့ဒီနိုင်ငံတကာတရားရုံး ICJ ရဲ့အမိန့်တရားသူကြီးတွေရဲ့ဆုံးဖြတ်ချက်အပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့တရားစွဲခံခဲ့ရတဲ့မြန်မာနိုင်ငံရောတရားစွဲဆိုသူဂမ်ဘီယာနိုင်ငံဘက်ကတရားဥပဒေလမ်းကြောင်းအရစောင့်စားရမယ့်အနေအထားအချိန်ကာလနဲ့ပတ်သက်ပြီးတော့အခြေအနေဘယ်လိုများရှိနိုင်ပါသလဲနိုင်ငံတကာဥပဒေရေးရာလေလာသူဥပဒေပညာရှင်ဒေါက်တာမြင့်စံအခုလိုသုံးသပ်ပါတယ
်ဟုတ်ကဲ့တရားရုံးဆုံးဖြတ်ချက်ကိုတော့ပြန်ပြောရမယ်ဆိုရင်တရားသူကြီးဥက္ကဋ္ဌကိုယ်တိုင်ကနောက်ဆုံးမှာသူအားလုံးရှောက်လဲချက်တွေပြီးခဲ့ခါမှာပြောတာက order လို့သုံးပါတယ်ခင်ဗျာအဲ့ဒါဗမာလိုတိုက်ရပြန်တော့အမိန့်ပေါ့လေဆုံးဖြတ်ချက်လည်းပြောလို့ provisional measures လို့ခေါ်တယ်မတ်တလို့ဆောင်ရွက်မှုသုံးတော့ကျွန်တော်ဟိုမှာပေးချတွေ့ပါတယ် we will issue the order as soon as possible အမြန်ဆုံးကျွန်တော်တို့ထုတ်ပါမယ်လို့ပြောတယ်အဲ့တော့အခုဘလောက်ကြာမယ်ဆိုတော့ခံမှမို့ခက်တာပဲတရားသူကြီးတွေကိုယ်တိုင်အခုသူတို့အမှုတမှုရဲ့မဟုတ်ဘူးခင်ဗျာအခုလောလောဆယ်ကိုပဲအခုဂမ်ဘီယာနဲ့မြန်မာကိစ္စအမှုမှာဟောဂမ်ဘီယာစတင်တာနိုဝင်ဘာလ17ရက်ဆိုရင်ဒီနေ့ဆိုရင်တစ်လနဲ့3ရက်ရှိသွားပါပြီဒါပေမဲ့မြန်မာကကြားနာမှုပြီးတာ2ရက်ပဲရှိတာသေးတယ်အဲ့တော့ဘလောက်ကြာမလဲဆိုတော့အတိအကျမပြောနိုင်ဘူးအခုနောက်ကျွန်တော်ထင်ရတော့ခရစ်စမတ်မတိုင်ခင်ဖြစ်ဖို့ဖြစ်တယ်ဖြစ်မှာပါဖြစ်ဖို့အခွင့်အရေးနဲ့လေနောက်ခရစ်စမတ်ပြီးမှပဲအဲ့ဒီ provisional measure ICJ အမိန့်ကိုထုတ်လိုက်မှလို့ကျွန်မလည်
းအခုအဲ့တော့အဲ့လိုမျိုးတကယ်လို့ဆုံးဖြတ်ချက်ကြပြီဆိုလို့ရှိရင်တော့တရားရုံးကိုတစ်ခေါက်သွားပြန်ပြီးတော့ဒီဂမ်ဘီယာရောမြန်မာရောသွားပြန်ရင်ဆိုင်ရမယ်အနေထားလားဆရာ
ကျွန်တော်အဲ့ဒါကတရားရုံးကအမိန့်ဘယ်လိုအမိန့်ပေးမလဲဆိုတာပုံမှန်မှုတည်ပါတယ်ခင်ဗျအမိန့်ကတကယ်လို့ဂမ်ဘီယာမှာဒေါ်အောင်ဆန်းစုကြည်နိုင်ငံရေးဝန်ကြီးအနေနဲ့တောင်းတာမျိုးခုရှိတယ်အမှုတွဲကိုအမှုကိုတစ်ခုလုံးကိုဖျက်ပလိုက်ကိုဖျက်ပြေးဖို့ဆိုတာဒီအမှုဟာရှိတဲ့ကိုလို့မဟုတ်အောင်စင်းရနေဖျက်ပြေးဖို့အဲ့ဒါနမတ်ပြေးချက်ပါအဲ့ဒါမဲ့အဲ့ဒါကိုပြည်ဆိုင်ရာတရားရုံးကမပေးဘူးဆိုရင်မခွင့်ပြုဘူးဆိုရင်ဆိုတော့ဒုတိယအနေနဲ့ကတော့ provisional measure လို့ခေါ်တဲ့ကြားဖြတ်လှုပ်ဆောင်မှုများလှုပ်ဆောင်ပေးတဲ့ဂမ်ဘီယာရဲ့ရှောက်လေးတွေကိုပယ်ဖို့မပေးဖို့သူတင်ပြသွားပါတယ်အဲ့တော့ဒီတရားရုံးကအမှုတွေကဖြုတ်မယ်မဖြုတ်ဘူးဆိုတော့တချို့အားလုံးကို6ခုစလုံးကိုပေးခြင်းပေးမယ်တရားသူကြီးများတောင်းဖို့လဲတရားသူကြီးတချို့ကသုံးခုပထမနှစ်ခုကိုပြေးသဘောပြတ်တာပါ။တကယ်သုံးခုကိုမပေးဘူးဆိုပြီးတော့အများစုနဲ့ဆုံးဖြတ်ချင်တဲ့ဖြစ်တယ်။အဲ့ဒါဆိုရင်တော့ merit stage လို့ခေါ်တဲ့ merit stage ဆုံးဖြတ်ရအဆင့်ကိုရောက်ရင်တော့ဘလို့ဖြစ်မယ်ဆိုတာကတော့မြန်မာအစိုးရဘက်ကနေအဲ့ဒါကိုဆက်လက်လျှောက်လဲမလားမလျှောက်လဲဘူး။ဒါကတော့အနာဂတ်ကိုပြောတဲ့ချိန်မှာအနာဂတ်ကိုပြောသလိုရှင်းနေပါလိမ့်မယ်။
ဒေါ ን ဆန်းစုကြည်ဟာတရားရင်ဆိုင်အပြီးမှာတော့ Netherlands နိုင်ငံ ICJ တရားရုံးအထည်သူ့ကိုလိုက်လံဝင်းရံအားပေးတယ်။မြန်မာနဲ့နိုင်ငံတကာကမြန်မာအတိုင်းဝိုင်းကိုနှစ်ကြိမ်တိုင်တိုင်လက်ခံတွေ့ဆုံခဲ့ပေမဲ့လို့မနေ့တောင်ကြာနေတုန်းက Netherlands အောက်လွှတ်တော်နိုင်ငံသားရေးကော်မတီနဲ့တွေ့ဆုံဖို့စီစဉ်ထားတာကတော့မျှော်လင့်မထားတဲ့အကြောင်းရင်းတွေကြောင့်ဆိုပြီးပြက်ခရရတယ်ဆိုပြီး Netherlands အောက်လွှတ်တော်ကိုကိုးကားပြီးတော့ Netherlands သတင်းတွေမှာတော့ဖော်ပြပါရှိခဲ့ပါတယ်ရှင်။သရရှင်များရှင်တစ်ဆက်တည်းပါပဲ ICJ မှာမြန်မာဘက်ကနေခုခံရှောင်လဲခဲ့တဲ့ရှေ့နေနဲ့ရိုက်တာသတင်းဌာနမေးမြန်းချက်ကိုတင်ပြပေးကြပါရစေ။ ICJ တရားရုံးမှာမြန်မာနိုင်ငံဘက်ကနေပြီးတော့ရက်တီခုခံရှောင်လဲခဲ့တဲ့ကနေဒါနိုင်ငံကအကျိုးဆောင်ရှေ့နေဝီလျံရှဘတ်ဟာအရင်တုန်းကအယ်ဂျာဇီးယားရုပ်သံနဲ့တွေ့ဆုံမေးမြန်းခဲ့တခုမှာတော့မြန်မာနိုင်ငံတွင်းကရိုဟင်ဂျာမွတ်စလင်တွေပေါ်မှာဖိနှိပ်မှုတွေကိုစန့်ကျင်ဝေဖန်ခဲ့ဘူးသူဖြစ်တဲ့ဆိုပြီးဂမ်ဘီယားရှေ့နေတွေကတော့ Netherlands နိုင်ငံ The Hague မြို့ကကြားနာပွဲမှာဆွဆွဲသွားပါတယ်။ရှေ့နေဝီလျံရှဘတ်ဘက်ကတော့သတင်းတော့ကသူလိုရာဆွဲပြီးတော့ရေးသားထုတ်လွှင့်ခဲ့တာလို့ကြားနာပွဲမှာပြန်တုံ့ပြန်ပါတယ်။ဒီကိစ္စနဲ့အတူရိုက်တာသတင်းဌာနမှာတွေ့ဆုံမေးမြန်းခန်းမှာသူပြောပြခဲ့တဲ့ရည်တည်ချက်တွေအကြောင်းကိုငင်းချန်းကပြောပြပေးပါရှင်။
ကနေဒါရှိနေဝီလျံရှာဘတ်ဟာ2010ခုနှစ်တည်းအတွင်းကရိုဟင်ဂျာတွေပေါ်စနစ်တကျတိုက်ခိုက်ခံရမှုတွေကိုသူတေသနာပြုနိုင်ရေးမှာကူညီခဲ့သူလို့ရိုက်တာသတင်းကရေးပါတယ်။အယ်ဂျာဇီးရားရုပ်တံတွေးဆမေးမြန်းခန်းတစ်ခုမှာတော့ဒီလူမျိုးရဲ့ရှင်သန်ရည်တည်မှုတရားဝင်မှုကိုငြင်းပယ်တယ်ဆိုရင်လူမျိုးတုံးတက်ဖြတ်မှုဆိုတဲ့စကားလုံးကိုသုံးဖို့အလေးနဲ့စဉ်းစားကောင်းစဉ်းစားဖို့လိုမယ်ဆိုတဲ့သဘောကိုဝီလျံရှာဘတ်ကိုယ်တိုင်ပြောခဲ့တယ်ဆိုပြီးဂမ်ဘီယာရှိနေကထောက်ပြပါတယ်။အခု ICJ ကြားနာပွဲတွေမှာရိုဟင်ဂျာဆိုတဲ့အမိကိုလက်မခံတဲ့မြန်မာအစိုးရဘက်ကရှေ့နေလိုက်ပါခဲ့တာကြောင့်သူ့ကိုပညာရှင်တချို့ကဝေဖန်နေကြတာပါရှေ့နေရှဘတ်ကတော့ဒီကိစ္စကိုအခုလိုဖြေရှင်းပါတယ
် That I did with Al Jazeera several years ago I suppose I should be flattered
ကျွန်တော် Al Jazeera နဲ့ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းကတွေ့ဆုံမေးမြန်းခဲ့ကိစ္စကိုကိုကပြောသွားလို့ပါဟောငါအမြင်သဘောထားကတော်တော်လေးဩဇာညောင်းပါလားဆိုပြီး အမှုလျှောက်ထားတဲ့သူတွေဘက်ကမြင်သွားတာကိုကျွန်တော်ကိုကျွန်တော်ချိန်နှက်တယ်မှာဒါပေမဲ့တကယ်တမ်းကျအကြောင်းအရာကကျွန်တော်ကိုကျွန်တော်ရောကျွန်တော်ရဲ့အမှုတွေကိုပါပို့ပြီးတော့စိတ်နှောင့်ယှက်ဖြစ်စေပါလေအယ်ဂျာဇီးယားသတင်းတောက်နဲ့တနာရီလောက်တွေးဆမေးမြန်းခဲ့တာကိုကျွန်တော်ပြန်သတိရပါလေမေးတဲ့အထက်မှာစက္ကန့်ပိုင်းပဲကြာတဲ့အပိုင်းလေးနှစ်ပိုင်းကိုပဲယူပြီးတော့လွှင့်သွားခဲ့တာပါမြန်မာနိုင်ငံနဲ့ပတ်သက်လို့ကျွန်တော်ဘက်ကလူမျိုးတုံးတက်ဖြတ်မှုဆိုတဲ့စကားလုံးကိုသုံးလောင်းသတင်းတော့ကထက်ခါတလဲလဲဖိအားပေးစူးစမ်းနေခဲ့ပါလေအဲ့ဒီအင်တာဗျူးက2012ခုနှစ်နှစ်ကုန်ကလုပ်ခဲ့တာဒါမှမဟုတ်နောက်နှစ်ဆန်းကဖြစ်ကောင်းဖြစ်ပါလိမ့်မယ်မြန်မာနိုင်ငံမှာလူမျိုးတုံးတက်ဖြတ်မှုဖြစ်နေပါတယ်လို့ကျွန်တော်ဘယ်တော့မှမပြောခဲ့သလိုပြောဖို့လေကျွန်တော်တောက်လျှောက်ငင်းခဲ့တာပါကျွန်တော်ဘယ်တော့မှမပြောခဲ့ပါဘူးအဲ့ဒီမှာသတင်းတော့ကဒီလိုဖြစ်ခဲ့ရင်ရောဆိုတာမျိုးအမှန်တကယ်ဖြစ်ခဲ့ပြီဆိုပါတော့ဆိုတဲ့မိခွေမျိုးတွေနဲ့မိခဲ့ပါတယ်ကျွန်တော်ဘက်ကတော့မဟုတ်ဘူးလို့ပဲဖြေခဲ့တာပါ
လူမျိုးတုံးတက်ဖြတ်မှုကိုကျူးလွန်နေတက်ဖြတ်ဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်နေဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့သူ့ရဲ့အမြင်သဘောထားကိုရှင်းနေဝီလျံရှော့ဘက်ကအခုလိုရှင်းပါတယ
် if you discuss genocide and you suggest that I think that this probably doesn't fit the definition of
ဒီမျိုးတုံးတက်ပြမှုလို့ခင်ဗျားကပြောလာရင်ဒါနိုင်ငံတကာဥပဒေရဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေနဲ့ကန့်ညီခြင်းမှကန့်ညီမယ်လို့ကျွန်တော်ကပြန်ထောက်ပြနိုင်ပါတယ်ဒီလိုထောက်ပြတဲ့အခါလူတချို့ကချက်ချင်းပဲမြန်မြန်ဆန်ဆန်ခင်ဗျားဘက်ကမဟုတ်ဘူးဆိုပြီးဘူးခန့်ညင်းနေတယ်လူမျိုးတုံးတက်ပြမှုရှိတယ်ဆိုတာကိုလက်မခံပယ်ချနေတယ်လို့ပြောကြပါလိမ့်မယ်ခင်ဗျားသိတဲ့အတိုင်းပဲ Auschwitz အကျဉ်းခန်းဆိုတာမရှိခဲ့ဘူးလို့တောင်မှနာဇီတွေဘက်ကရည်တည်ခဲ့တဲ့သူတွေပြောခဲ့ဘူးပါတယ်ဒီကိစ္စအမြဲတမ်းပါရေးထားခဲ့တဲ့ကိစ္စလည်းမဖြစ်ခဲ့ပါဘူးဘော့စနီးယားဟာဇီဂိုဗီနာကိစ္စဆာဗရနီကာကိစ္စမှာရှေ့ရှေ့ကငင်းပွားမှုတွေမှာလူမျိုးတုံးတက်ဖက်မှုဖြစ်ခဲ့တယ်မဖြစ်ခဲ့ဘူးဆိုတာကိုငင်းတာမဟုတ်ပါဘူးဒီအတွက်ပြောကြတာမဟုတ်ပါဘူးဒီကိစ္စကလူမျိုးတုံးတက်ဖက်မှုဆိုတာတဲ့ဥပဒေကြောင်းအရသတ်မှတ်ချက်တွေမှာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ယာဆွေးမှုဖြစ်သလားဆိုတာပါကျွန်တော်ပြောသလိုတရားရုံးကပဲဆုံးဖြတ်မှာပ
ါမြန်မာနိုင်ငံဘက်ကရှေ့နေလိုက်ပေးရတဲ့အတွက်သူ့အနေနဲ့ဂျင်းနဲ့အားရဖြစ်မိပါတယ်လို့ပြောပါတယ်လူမျိုးတုံးတက်ဖက်မှုဆိုတဲ့ဘာသာရပ်ကိုလေးလာလိုက်စားခဲ့သူတယောက်ဖြစ်တဲ့အတွက်ဥပဒေပညာရှင်ပြီးပြီးလက်ခံပြီးဆောင်ရွက်ခဲ့တယ်လို့ပြောပါတယ
် Well I don't have a definition I don't have my own definition of genocide I have written about it and I'm
လူမျိုးတုံးတက်ဖြတ်မှုနဲ့ပတ်သက်လို့ကျွန်တော်မှအဓိပ္ပာယ်ဖွင့်ဆိုချက်မရှိပါဘူးကျွန်တော်မှကိုယ်ပိုင်အဓိပ္ပာယ်ဖွင့်ဆိုချက်မရှိပါဘူးပညာရှင်တယောက်အနေနဲ့စံကျင်ရေးထောက်ခံသူတယောက်အနေနဲ့ရောကျွန်တော်ရေးခဲ့တာပါကျွန်တော်ကိုယ်တိုင်တက္ကသိုလ်မှာရှိနေခဲ့တဲ့အချိန်အဲ့ဒီဘာသာရပ်ကိုလေ့လာတဲ့ကျောင်းသားတယောက်အနေနဲ့ပညာရှင်အတိုက်အဝိုင်းကိုမိခိုရင်းဆုံးဖြတ်ချက်တွေကိုလေ့လာခဲ့တာပါကျွန်တော်ဥပဒေကိုရေးခဲ့တဲ့သူမဟုတ်ပါဘူးလေးလာခဲ့တဲ့သူပါကျွန်တော်ပါဝင်မှုကရှင်းနေတယောက်တကိစ္စကိုအထူးလေးလာထားတဲ့သူတယောက်အနေနဲ့ကိုယ့်ရဲ့အမှုတွေအတွက်လိုက်ပါဆောင်ရွက်တဲ့သူနောက်ကျွန်တော်တာဝန်တစိ့တစ်ပိုင်းကတရားရုံးကဆုံးဖြတ်ချက်ချနိုင်အောင်ကူညီပေးတဲ့သူလိုက်ပါဆောင်ရွက်တဲ့သူဖြစ်ပါလေ
နိုင်ငံတကာတရားရုံးကြားနာပွဲတွေမှာမြန်မာနိုင်ငံဘက်ကအကျိုးဆောင်ရှိနေအဖြစ်လိုက်ပါဆောင်ရွက်ခဲ့တဲ့ဝီလျံရှက်ဘတ်နဲ့ရိုက်တာသတင်းဌာနတွေးဆမေးမြန်းထားတာတွေကကောက်နှုတ်တင်ပြလိုက်တာပါခင်ဗျာ
ကိုငိမ့်ညံ့ပါရှင်ဆက်ပြီးတော့စီးရင်တင်မာမှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်တွေကရိုဟင်ဂျာကျေးရွာတရွာမီးလောင်ပောက်ကွဲမှုဖြစ်သွားတဲ့သတင်းကိုတင်ဆက်ပေးကြပါတယ်။ရခိုင်ပြည်နယ်ဘူးစီတောင်မြို့နယ်တွေကရိုဟင်ဂျာကျေးရွာတရွာမှာတော့ဒီကနေ့ပောက်ကွဲမှုတွေဖြစ်ပွားခဲ့ပြီးတော့ဒါဟာစစ်တပ်ရဲ့လက်နက်ကြီးကြီးတိုက်ရောက်ပောက်ကွဲမှုကြောင့်ဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်ဘက်ကတော့ဒါကိုငြင်းဆန်ထားပါတယ်။ရွာထဲမှာတော့ဒီပောက်ကွဲမှုကြောင့်တိရစ္ဆာန်တွေသေဆုံးရတယ်လို့နေအိမ်တချို့လည်းမီးလောင်ပျက်စီးခဲ့ရပါတယ်။သတင်းပြေဆောင်ကိုတော့ VOA သတင်းတောက်ကိုတက်နိုင်ကဆက်ပြီးပြောပြပေးပါအောင်ရှင်။
ရခိုင်မြောက်ပိုင်းဘူးတီတောင်မြို့နယ်စင်တပြင်းရိုဟင်ဂျာကျေးရွာတွင်တို့ဒီကနေ့မနက်ပိုင်းကလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်နေအိမ်နှလုံးမီးလောင်တော့ပြီးကျေးရွာသားတွေထွက်ပြေးနေရတယ်လို့ဘူးတီတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်ရွှေကပြောပါတယ်
။ဟုတ်တယ်ကျွန်တော်တို့ဘူးတီတောင်မြို့နယ်စင်ကိုတော်အုပ်စုမှာမနေ့ကတည်းကသုံးစိတ်တုံဘုရားကုန်းပေါ်ကနေပြီးတော့ဟိုတက်မတော်ဘက်ကလက်နက်ကြီးတွေပြစ်ခတ်တယ်အဲ့ဒီပြစ်ခတ်တဲ့လက်နက်ကြီးတွေကဟိုစင်တပြင်းကျေးရွာမှာဟိုကြားပြီးတော့ပောက်ကွေးမှုတွေဖြစ်တယ်အဲ့ဒီတည်းမှာနွားငါးကောင်ပြီးသွားတယ်အိမ်တလုံးပျက်စီးသွားတာရှိဒီနေ့မနေ့ကဒီနေ့မနေ့ပိုင်းကရှင်းနိုင်ကျော်လောက်မှာပြန်ပြီးတော့အဲ့ဒီလက်နက်ကြီးပြန်ပစ်တယ်ပစ်တဲ့ခါမှာအဲ့ဒီစင်တီတင်ကြီးရောပုံမှာဟောအိမ်နှလုံးပေါ့နော်ကာလာဘော်ဒါဆိုတဲ့ဟိုမွတ်စလင်နဲ့နောက်တယောက်ဟောမော်တီဂျာဆိုတဲ့အိမ်နှစ်အိမ်ပေါ့နော်သူတို့အိမ်လုံးမိတ်လောင်သွားတယ်တိုက်ပွဲဖြစ်တာမရှိပါဘူးသူတို့ကဒီလိုပဲအဖျားကုန်းဘောကနေပြီးတော့ဒီလိုဟိုအရှိတ်ဖက်ကိုဒီလိုပြင်နေကြပါ။အာနေတိုင်းပြင်နေတယ်အဲ့လိုမျိုးလေ
။ဒီနေ့မနက်ပိုင်းကအဲ့ဒီစင်တီပြင်းယိုရင်ကြကျေးရွာမှာတိုက်ပွဲဖြစ်ပေါ်တာမရှိဘဲတပ်ဖက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်အရင်ကလည်းတေဆုံးသူတွေရှိခဲ့တယ်လို့အခုလည်းဒေသခံတွေကြောက်လန့်ပြီးထွက်ပြေးနေရတယ်လို့သူကဆက်ပြောပါတယ
်။အာဒေသခံတွေတော့ကြောက်ပြီးတော့ပြေးသွားကြတာကြားပြီးအဲ့ဒီစေဘောတော်အုပ်စုမှာ ဥယျင်သာရှာတောင်မယုံတော့ပွားတော့စပထားဆိုတဲ့ယူတွေတေရောတရတော်လူတယောက်မှမရှိတော့ဘူးအကုန်လုံးထွက်ပြစ်ကုန်ပြီအဲ့ဒီမှာသေကုန်တော့အုပ်စုမှဆိုလို့ရှိရင်ဒီစင်ဒီပင်ကြီးတော့တေရောပဲကြံတယ်အဲ့ဒီယောကလူတွေတချို့ကထွက်ပြေးနေကြပါတယ်ခင်ဗျအဲ့ဒီစင်ဒီပင်ရောမှာအရင်ကလေးကလေဒီဟိုတက်ကပြစ်လို့ဟိုငါချတဲ့လူတယောက်ဆုံးသွားတာရှိတယ်နောက်ပြီးတော့တခါဒီလက်လက်ကြီးတွေကြားပြီးမှဟိုကိုဝန်ဒီမျိုးသမီးပြောက်ကိုဝန်ပြတ်တက်သွားတာလည်းရှိတယ
်စင်ဒီပင်ဒေသခံတူကတော့တိုက်ပွဲမရှိဘဲခုလိုလက်လက်ကြီးတွေပြစ်ခတ်နေတာကြောင့်ကျွန်တော်တို့ကြောက်လန့်နေကြရတယ်လို့ပြောပါတယ
်တိုက်ပွဲလည်းမရှိရမှာတိုက်ပွဲလည်းမဟုတ်ဘူးဟိုသူလက်လက်ကြီးပဲလို့ဟိုလက်ကြီးရဲ့နေတော့မင်းတော့လာပါအဲ့ညာကနေဟိုကျွန်တော်ရတာကကောင်းနေရတာဟိုတိုက်ပင်းလည်းမဟုတ်ကနေတော့ကဟိုနင်းလောင်နေပါလေဟိုကတော့ခတ်တော့ဆက်ရုံနဲ့ငွားမှာပြင်တင်ကြပါလေကျွန်တော်ကတိကျော်လို့ဟိုမင်းတန်းပါလေ
အဲ့ဒီမှာတိုက်ပွဲလေးမရှိဘူးသူတို့လက်နေကြီးတွေနဲ့ပြစ်လို့နေနှလုံးမီးလောင်တော့ပါလေအဲ့ဒါကြောင့်ကျွန်တော်တို့ရွာသားတွေကကြောက်လန့်နေကြရတယ်တိုက်ပွဲမရှိဘဲနဲ့ပြစ်လို့ကျွန်တော်တို့ရွာကမီးလောင်ရတာအဲ့ဒါကြောင့်ရွာသားတွေကြောက်လို့မနေရှင်ကြဘူးလို့စင်သေးဒေသခံတူပြောပြတော့တာပါစင်ဒီရိုဟင်ဂျာခြေရွာကိုကြားတဲ့လက်နက်ကြီးတွေဟာဗူဒီတောင်မြို့နယ်30တပုံဖျားအနီးမှာရှိတဲ့တပ်ကပြစ်တာဖြစ်တယ်လို့ဒေသခံတွေနဲ့လက်တော်ကိုယ်စားလှယ်တွေကပြောဆိုကြပါမယ်။အနောက်ပိုင်းတိုင်းစစ်ထောင်နယ်ရှောက်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကတော့သူတို့ဖြစ်တာမဟုတ်ဘူးလို့ပြောပါတယ်
။အဲ့ဒါတော့မဟုတ်ဘူးဒီနေ့တိုက်ပွဲဖြစ်တာလေအဲ့ဘက်မှာမဖြစ်ဘူးတိုက်ပွဲဖြစ်တာလေလက်ကာခြေရွာပေါ့ဒါလက်ကာနော်မြောင်းမြို့နယ်လေလက်ကာခြေရွာနားမှာပဲဖြစ်တာကြံတဲ့နေရာပဲနေရာမှာဖြစ်တာမပြေဘူးမလုပ်ဘူးအဲ့ဘက်မှာတိုက်ပွဲလည်းမဖြစ်ဘူးကျွန်တော်တို့အဲ့ဒီစင်နေပြင်းသားမှာကျွန်တော်တို့တပ်ကိုမရှိဟုတ်နည်းနည်းတော့လွဲတယ်လက်ကနာမှာတော့အခုချိန်ကြီးဖြစ်နေတော့
ဘူးဒီတောင်မျိုးနယ်ဖက်တွေမှာအစိုးရတပ်နဲ့ရခိုင်လက်နက်ကင်အဖွဲ့တို့တိုက်ပွဲဖြစ်ပေါ်တာလက်တလောမရှိပါနဲ့ပြည်ထောင်ရေးပိုင်းက NLD ပါတီဥက္ကဋ္ဌတူကိုလည်းအဖက်ကဖမ်းဆီးထားတာရှိသလိုဒီကနေ့မှလည်းကျေးရွာတင်းတို့လက်နက်ကြီးကြားရောက်ပေါက်ကွယ်ဆဲတာကြောင့်ထိသက်ခံတွေထွက်ပြေးနေရတာလည်းဖြစ်ပါတယ်စင်ဒီပင်ကျေးရွာဟာရိုဟင်ဂျာတွေနေထိုင်တဲ့ကျေးရွာတစ်ခုဖြစ်ပေမဲ့မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံထားတာလည်းဖြစ်ပါတယ်
။ကိုတတ်နိုင်ပါရှင်။စနေညချမ်းအတွက်သတင်းတွေကတော့ဒီလောက်ပါပဲ။သောရရှင်များရှင်ခရစ်စမတ်မှာအထူးရေပန်းစားတဲ့အနောက်တိုင်းခရစ်စမတ်သချင်းတပုတ်ရဲ့တက်တန်းကမနေ့ဒီဇင်ဘာလ13ရက်နေ့ကပဲ35နှစ်ပြည့်သွားပြီဖြစ်ပါတယ်။နာမည်ကျော်အဆိုတော် George Michael ပါဝင်တဲ့ One အဖွဲ့ရဲ့နာမည်ကျော်သချင်းလည်းဖြစ်ပါတယ်။ပါတဲ့ချင်းများပါလေ VO ရဲ့သောရရှင်တွေကိုမေးသနာကျော်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်ဒီဇင်ဘာခရစ်စမတ်စာသီရောက်ပြီဆိုရင်အနောက်နိုင်ငံတွေမှာနေရာတိုင်းမှာပြန့်လွင့်နေတဲ့ခရစ်စမတ်သချင်းတန်တွေကြားရလို့ပို့ပြီးတော့အားလက်ရဲ့ချိန်ခါရောက်ပြီဆိုတဲ့ခံစားမှုမျိုးရကြပါလိမ့်ရှင်။အဲ့ဒီမှာ Last Christmas ဆိုတဲ့သချင်းကလူကြိုက်များတဲ့ခရစ်စမတ်စာသီသချင်းတစ်ပုဒ်ဖြစ်ပါတယ်။ဒီဆိုသူတွေက Warm ဆိုတဲ့အဖွဲ့ဝင်နေရောင်နဲ့အဖွဲ့ဖြစ်ပြီးတော့ဒီသချင်းကပြီးခဲ့တဲ့ဒီဇင်ဘာ13တောက်ကြနေကပဲတက်တန်း35နှစ်ပြည့်သွားတာပါ။ဒီတချင်းကို1984ခုနှစ်ဒီဇင်ဘာမှာထုတ်ခဲ့တာဖြစ်ပြီးတော့ဗြိတိသျှတေးရေးတေးဆို George Michael ကိုရိုင်းရေးကိုရိုင်းတီဆိုကိုရိုင်းထုတ်လုပ်တာဖြစ်ပါတယ်။ဒီတချင်းကဆက်စားခြင်းထွက်တော့ UK အကောင်းဆုံးတေးဆင်းမှာနံပါတ်1ချိတ်ပြီးတော့နောက်ပိုင်းမှာနံပါတ်ကြီးဆိုတဲ့ကိုရိုင်းပြန်ပြောတီဆိုထားတာရှိပါတယ်။အခုနံပါတ်ကြီးနေတဲ့ Ariana Grande အပြင် Pop Blogger အထိတ်ဆုံးဖြစ်တဲ့ Taylor Swift လည်းဒီတချင်းကိုပြန်ပြောအဆိုထားတာကြားရပါတယ်
။ Last Christmas gave you my heart but the very next day you gave it away this year
last christmas I was really sick and almost died
save me from tears
I don't tell people cuz they get weird
I'll give it to someone special
ခုနထောင်းဆက်ကိုစောင်းရဒီမှာတော့ last christmas ဆိုတဲ့နာမည်နဲ့ရုပ်ရှင်ကထွက်ပြီးတော့မင်းသမီး Emily Clyde နဲ့မင်းသား Henry Golden တို့ပါပြီးတော့တရုပ်ဆောင်ထားပါတယ်ဒီရုပ်ရှင်ကဗြိတိန်နိုင်ငံမှာဂျိုကာရုပ်ရှင်ကားကိုတောင်ကြော်ပြီးတော့နံပါတ်1ချိန်ပါရင်ပြီးတော့ဒီရုပ်ရှင်မှာ Last Christmas သချင်းကိုလည်းတုံးထားပြီးတော့ One အဖွဲ့တီဆိုထားတဲ့တခြားသချင်းတွေကိုလည်းကြားရမှာပါ One ရဲ့ကောင်းတာကတော့ဒီသချင်းကိုဆိုတဲ့ George Michael က2016ခုနှစ် Christmas နေ့မှာပဲသူ့ရဲ့နေအိမ်မှာအသက်53နှစ်အရွယ်နဲ့ဆုံးမသွားခဲ့ပါတယ်သူဆုံးမသွားပြီးတော့တော့နှစ်အခု2019ခုနှစ်မှာတော့သူ့ရဲ့တခြင်းအစ်စ်တပုတ်ထွက်ပြီးတော့ This is how we want you to get high ဆိုတဲ့တခြင်းကသူမဆုံးရင်နောက်ဆုံးအကန့်တင်သွားတဲ့တခြင်းဖြစ်ပါတယ်။ဒီလိုမျိုးနှစ်ပေါင်း35နှစ်တိုင်တောက်လျှောက်အောင်မြင်ခဲ့တဲ့ Last Christmas တခြင်းကိုဒီနေ့35နှစ်မြောက်အထိတ်အမှတ်ဖြစ်နေ Sony Music တေးသံတွေကဒီတခြင်းတေးသွားကိုအဖြူရောင်တပြားချက်နဲ့ကန့်သက်အရေးအတွက်အမှတ်တရထုတ်ပါတယ်။ပြ
ီးတော့1984ခုနှစ်ကရိုက်ကူးခဲ့တဲ့မူရင်းဂီတဗီဒီယိုကိုအရေးသေးပြန်ကောင်းအောင်လုပ်ပြီးတော့ 4K ကြည်လင်အားနဲ့ပြန်ပြီးတော့ထည့်ထားပေးပါမယ်ရှင်ဒါနာကျော်တင်ပြပေးခဲ့တဲ့ဒီအသက်တန်း35နှစ်ပြည့်ခရစ်စမတ်သင်္ချင်းလေးကို VO ရဲ့သောတာရှင်တွေနှစ်သက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင
် VO မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရှင်များရှင်။2019ခုနှစ်ဒီဇင်ဘာလ14ရက်စနေညရဲ့မြမစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်ကိုတော့လိုင်းဒိုမီတာ192532နဲ့လိုင်းလက်မီတာ190တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်စီစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်။စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုက်စီစဉ်မှာတော့ ICJ အမှုကနေဘာတွေသင်ခန်းစာယူနိုင်မလဲဆိုတာကိုဆွေးနွေးမှာပါမြန်မာနိုင်ငံမှာအထူးသဖြင့်ဒီရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတွန်းအောင်လုံးရရောက်တယ်ဆိုတဲ့ဆွဆွဲချက်ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ဒီတဟိတ်မျိုးကနိုင်ငံတကာတရားရုံးမှာသွားပြီးဖြစ်ရှင်းရတဲ့အထိဖြစ်ခဲ့ပါတယ်ဒီနိုင်ငံတကာအဆင့်ထိရောက်ခဲ့တဲ့ဒီမှုကြောင့်မြန်မာနိုင်ငံမှာလူခွင့်ရေးကိုပို့ပြီးတော့အလေးထားလာနိုင်သလားလူခွင့်ရေးချိုးဖောက်ခံရသူတွေအတွက်တရားမျှတမှုမြတ်တမှုရဖို့အတွက်မျှော်လင့်ချက်တခုဖြစ်လာနိုင်သလားပေါ့နောက်ပြီးတော့ဒီလိုဖြစ်မျိုးတွေမကြုံအောင်ဘာတွေလုပ်ဖို့လိုမလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်ပင်နိုင်ဆွေးနွေးဖို့အတွက်လည်းပုဂ္ဂိုလ်ကိုယ်နှုတ်ဖျားထားပါတယ်တူကတော့ကျွန်တော်တို့လူခွင့်ရေးလှုပ်ရှားနေတဲ့ရှင်းနေရေးဦးသိန်းတန်းဦးပါနောက်တူကတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်မှာအဖွဲ့ဝင်ဖြစ်တာဝန်ယူခဲ့တဲ့ဦးဝေလွန်ဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်နှုတ်ဦးလည်းအခုဆိုရင်လေးလိုင်းပေါ်မှာရောက်နေပါပြီဆိုတော့အစီအစဉ်ကိုအခုဒီမှာပဲဆက်လိုက်ချင်ပါတယ်ဆိုတော့အရင်ဆုံးအနေနဲ့ကတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တုံ့တက်ချက်တွေကိုအရင်သိချင်ပါတယ်ခင်ဗျာဆိုတော့ဟိုဆရာဦးသိန်းသန်းကိုအရင်ဆွေးနွေးပေးပါလားကျွန်တော်တို့ပြောမယ်ဆိုရင်တော့ဟိုပြည်တွင်းရေးလို့ဘလောက်ပဲပြောနေပေါ့လေခုနောက်ဆုံးဒီနိုင်ငံတကာမှာတရားတော်ဖြစ်ရတဲ့အခြေအနေဒီအခုရောက်ခဲ့တာဆိုတော့ကျွန်တော်တို့ဒီအခြေအနေပေါ်ကနေသင်ခန်းစာယူတင်တာအဓိကဘာများဆရာအနေနဲ့မြင်မိလဲခင်ဗျာ
ပထမဆုံးချက်ကတော့ကျွန်တော်တို့ငြိမ်းချမ်းရေးမရှိဘူးပေါ့နော်အဲဒီစစ်ပွဲတွေဖြစ်နေလို့ဒီပြဿနာလာတာပဲအဲ့တော့ကျွန်တော်တို့ငြိမ်းချမ်းရေးရမှာဖြစ်တယ်တော့ညီညွတ်မှကြာမှာဖြစ်နေဆိုတဲ့အချက်ကတော့ကျွန်တော်တို့ဒီကရပါတော့ခုပြဿနာတွေကိုမထင်ရှင်းနိုင်လို့ရှိရင်ဟိုနောက်ဆက်တဲ့ပြဿနာတွေပေါ်တယ်နောက်တစ်ခါဒီကနေပြီးဆင်ပေါ်ပြီးတော့ပြောရမယ့်အချက်ကတော့ပိုပြဿနာတွေပေါ်လာလို့ရှိရင်ကျွန်တော်ကစနေနေ့ဆွေးဖြစ်တော့ကိုယ်ကမြေဝရှာလဲပေါ့ဗျာအဲ့ဒီတကဘလုံးကြည့်လို့ပြီးတယ်လေမဟုတ်ဘူးမမှန်ဘူးလို့ညင်းတာမျိုးမဟုတ်ခဲနဲ့ဆက်ကြည့်ကြပါဗျာခုနကတည်းကလည်းအဖွဲ့စည်းတွေကစုံစမ်းစစ်ဆေးတဲ့ကိစ္စမျိုးတွေမှာပူးပေါင်းပါဝင်ပြီးတော့ကျွန်တော်တို့ကဟိုတရားဥပဒေစိုးမိုးတရားအဖွဲ့လုပ်တာဖြစ်တယ်ချုပ်ပြောရင်တော့ဒါတစ်လုံးနဲ့ပြောပါစင်တော့ကျွန်တော်တို့တရားဥပဒေစိုးမိုးရမယ်ငြိမ်းချမ်းရမယ်ပေါ့အဲ့ဒီသင်္ခန်းစာအရှာတယ်လို့ကျွန်တော်ဒီကံပြန်မှုကနေပြပါတယ်
โอเคကျေးဇူးပါဆရာဦးလွင်အမြင်ရောခင်ဗျာကျွန်တော်တို့အခုဒီ ICJ အမှုကနေပြီးတော့ကျွန်တော်သင်ခန်းစာယူနိုင်တာဆရာအနေနဲ့ဘာများမြင်မိလဲ
โอเคပါဟိုကျွန်တော်တို့တိုင်းမင်္ဂပုဂ္ဂိုလ်ကလည်းမြမရဲ့သဘာဝအစကိုပြောသွားတယ် မတူကွဲပြားမှုများအတွင်းကနေညီညွတ်ရေးကိုတည်ဆောက်ပြီးတော့ကွဲပြားချမ်းသာမှုများကအားဖြစ်တယ်ဆိုတဲ့အကြောင်းလေးเนาะနောက်ပြီးတော့မြန်မာပြည်သူများအဖြစ်ဟိုကိုယ်နဲ့မတူလို့ဒါမှားလေရဆိုတဲ့အသိမရှိဘူးအဲ့တော့ tolerance ဆိုတဲ့စကားဟာဟိုကိုယ်နဲ့နိုင်လေလို့ကိုယ်နဲ့ညံ့လို့အောင်ဤပြီးခံပြီးပေါင်းရတာမဟုတ်ဘူးသူတစ်ပါးကိုကိုယ်နဲ့မတူတဲ့လူကိုနားလေပြီးတဲ့သဘောထားကြည့်တဲ့စိတ်ဓာတ်ဆိုတာကျွန်တော်တို့မြန်မာပြည်သူများရဲ့သဘာဝအရှိတရားပါတို့ဆိုကျွန်တော်တို့လူမျိုးတွေရဲ့ဒီဘာသာရေးလူမျိုးရေးကိုတလွဲလမ်းကြောင်းပေါ်တင်ပြီးတော့အတုံးချလိုက်တဲ့အခါမှာရိုးသားတဲ့ပြည်သူတွေကိုယ်အယုတ်ကိုချက်တဲ့လူတွေကိုယ်ဘာသာတလားကိုယ်လေးစားတဲ့လူတွေဟာမတရားမှုမှာအတုံးချတယ်အာဓမ္မဝါဒီများရဲ့အတုံးချခံလိုက်ရတဲ့အခါမှာအဲ့ဒီ spirit of tolerance လို့ခေါ်တဲ့ချားနေတာတွေကိုမှားတယ်လို့ထင်ပြီးတော့ပါအဲ့လိုကြဲကြဲလောင်လောင်အတန်ကြီးကထွက်သွားတဲ့အပေါ်မှာကျွန်တော်တို့အပေါ်မှာအထင်အမြင်လွဲမှားမှုကြီးဖြစ်သွားတယ်လက်တွေ့ရေးနေအခြေအနေမှာလည်းပဲစိုးစိုးဝါဝါအခြေအနေကဖြစ်သွားတယ်အဲ့ဒါတွေကိုဖြစ်ခဲ့ပါလေဆိုတာကိုကာယကရှင်တွေကိုယ်တိုင်ကဝန်ခံထားတယ်အဲ့တော့ဒါတွေကိုကျွန်တော်တို့ကအပြုသဘောနှုန်းနဲ့ပြန်ပြီးတော့ဆင်ခြင်သုံးသပ်ပြီးတော့ကပြုပြင်ပြောင်းလဲမှုလုပ်ရမယ် status quo လို့ခေါ်တဲ့ဒီအတိုင်းကြီးတော့ဆက်ထားလို့မရဘူးပြုပြင်ပြောင်းလဲမှုတွေကိုထိထိရောက်ရောက်လုပ်လိုက်မယ်ဆိုရင်ကျွန်တော်တို့အစိုးရကအကောင့်တစ်ခုဖြစ်လာနိုင်ပါလေလို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာဦးလင်းနဲ့ဆွေးနွေးရကျေးဇူးပါ။ဟိုဆရာဦးလင်းပြောသလိုပဲပေါ့လေဒီဒေါက်တာဆန်းစုကြည်ဒီ ICJ မှာခြေပသွားတဲ့အထက်မှာဟိုပြောမယ်ဆိုတော့သူကတော့ဒီလူမျိုးတုံးအောင်လောက်တာမဟုတ်တဲ့အကြောင်းဟိုသူခြေပသွားတာရှိရတဲ့ချိန်ထဲမှာပဲဒီလူခွင့်ရေးချုပ်ဖောက်မှုတွေရှိခဲ့ရင်တော့မှပေါ့လေလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေနောက်လူခွင့်ရေးသဘောတူညီချက်တွေနဲ့ရည်ယူလို့ရတယ်ဆိုပြီးတော့လေသူကရှောက်လဲချက်ပြီးတဲ့အချိန်မှာပြောသွားတာမျိုးတွေရှိပါတယ်ဆိုတော့ဒါကရောကျွန်တော်တို့လူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာဥပဒေနဲ့ရည်ယူနိုင်မှုလမ်းစာတစ်ခုတနည်းပြောမယ်ဆိုရင်တော့ဒီနစ်နာခဲ့ရတဲ့သူတွေအတွက်တရားမျှတမှုရနိုင်မှုမျှော်လင့်ချက်တစ်ခုလို့ရောကျွန်တော်တို့ဟိုဟိုပေါ့လေအကောင်းဘက်ကနေမျှော်လင့်နိုင်မဲ့အခြေအနေလို့သုံးသပ်လို့ရမလားဆရာ
နိုင်ငံတော်ခေါင်းဆောင်ကတော့နိုင်ငံကိုကိုစားပြုပြီးတော့ကတိဝဲပေးသွားတယ်ဒီပြမှုကျူးလွန်သူများကိုဒီလိုပဲလက်လွတ်မထားဘူး impunity လို့ခေါ်တဲ့ရာဇဝတ်သားတွေကိုကျွန်တော်တို့ကအကာအကွယ်မပေးဘူးသူတို့ရဲ့ပြမှုကျူးလွန်ခဲ့တဲ့အတိုင်းအတာအတိုင်းဥပဒေရဲ့စီကံမှုပေါ်အတွင်းကနေယူယူမယ်နောက်နောက်ဒါတွေမဖြစ်အောင်လည်းလုပ်မယ်လို့ကျွန်တော်တို့ခေါင်းဆောင်ကတော့အမှတ်ပန်းကြီးခံသွားတယ်ပြောသွားတယ်တို့တော့အရေးကြီးတဲ့အချက်တစ်ချက်ကျွန်တော်ပြောပြရသည်ခေါင်းဆောင်ကဒီလိုပြောပြီးပဲလေအောက်ခြေမှာဖြစ်နေတဲ့ဖြစ်ရကလေးတွေကိုကျွန်တော်တို့ပြန်သုံးသပ်ဖို့လိုတယ်။ဥပမာဒီဘာသာပေါင်းစုံချစ်ချည်ရေးတွေကိုကျွန်တော်တို့လုပ်တယ်။နေပြည်တော်မှာကိုကျွန်တော်တို့ဒီ Sony Way Forum ကြီးတွေလုပ်တယ်။ကျွန်တော်တို့နိုင်ငံအကြီးအကဲတွေအားလုံးတက်ခဲ့တယ်တတိယ Forum ဆိုလို့ရှိရင်။အဲ့ဒီလိုကျွန်တော်တို့နိုင်ငံကောင်းဆောင်ကြီးများကဘာသာပေါင်းစုံချစ်ချည်ရေးမှစီမြန်မာနိုင်ငံတည်ငြိမ်အေးချမ်းရေးကိုကြိုးစားတဲ့အချိန်မှာမြေပြင်မှာရန်ကုန်မြို့နယ်ကောင်းစမ်းကြောင်းမြို့နယ်မြေလီကုန်းမှာမဟာတမန်တော်နေပြည်တော်အခမ်းအနားတွေမှာဘာသာပေါင်းစုံနဲ့တွဲပြီးလုပ်ဖို့လုပ်ဖွင့်နေရခဲ့တယ်ဒီနှစ်မှာပြေးမလို့ဘူးအဲ့တော့ဘာသာပေါင်းစုံတော့အချင်းတီပြင်းနေဟိုအမှားတစ်ခုလို့လို့အပြစ်တစ်ခုလို့လို့အကြောင်းပြချက်တီပြပြီးတော့ဖွင့်ပြချက်မပေးဘူးဗျာရန်ကုန်မြို့လေမှာအဲ့တော့အပေါ်နဲ့အောက်ကအခြေအဆက်ကလေးတွေကတော့ရှိဖို့လိုအပ်တယ်လို့ကျွန်တော်ချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးသိန်းသန်းဦးကျွန်တော်တို့ဒီ ICJ မှာကြုံနေရတဲ့အမှုပါဝင်ပေါ့လေဒီလိုကိစ္စတွေကြောင့်ကျွန်တော်တို့ဒီလူခွင့်ရေးချုပ်ဖောက်ခံရသူတွေအတွက်တရားမျှတမှုတစုံတရာရနိုင်မဲ့ညှို့လင့်ချက်မျိုးဖြစ်လာနိုင်လားဆရာ
တော်ဖြစ်လာနိုင်ပါလေဗျအခုကကျွန်တော်တို့ဟာဖြစ်တဲ့ဖြစ်စဉ်တွေရဲ့စစ်မြစ်လက်တွေရတရားဥပဒေမစိုးမိုးတာပေါ့နော်ဟိုကျွန်တော်တို့မှာဟိုဥပဒေတွေကတူပါသူရှိပါတယ်ဟိုကတနက်ကန်ပြည်စည်းနဲ့ပတ်တဲ့တမတော်မှာ1959ဟိုတမတော်ဥပဒေရှိတယ်နည်းဥပဒေရှိတယ် rule of engagement လို့ခေါ်တဲ့ ROE ပေါ့ဗျာဒါအဲ့ဒါတွေဒီထိတိုက်တွေးဆုံတွေမှာလိုက်နာဆောင်ရမယ်ကျင့်ဝတ်စည်းကမ်းတွေရှိတယ်ပေါ့အဲ့အဲ့ဒီစည်းကမ်းတွေရှိပြီးသားကျွန်တော်တို့ရက်ဖက်စစ်တမ်းတော်လို့ခေါ်တဲ့ဒီပြည်နယ်ကုန်းနယ်ပတ်သက်တဲ့အိုက်ပဲကျွန်တော်တို့အကုန်ရှိပါတယ်။ဟိုရှိနေတဲ့အဲ့ဒါတွေကဒီကဲမဆုံးမှုလို့ဒီကြံစည်တွေပေါ်လာတာပေါ့နော်။ပေါ်လာတဲ့အပြင်ဘာနာပေါ်လဲဆိုတော့ကျွန်တော်တို့ဒီပါဒီတရားဝင်ဆုံးမှုစောင့်ရတဲ့အခါမှာဒါနိုင်ငံတော်တိုင်းပြည်ကလည်းပြောသွားတယ်။ကျွန်တော်ဒီစစ်ဘက်ကဖြစ်တဲ့အခါမှာကျွန်တော်ဖွဲ့စည်းမှုတရားဝင်ရရစစ်ဝဒီစစ်ကုံကျုံးကပဲရည်ရွယ်တာပေါ့နော်။ကျွန်တော်တို့ဒီဖွဲ့စည်းပုံတရားဝင်ပုံမှာ194အရာနိုင်ငံတော်တရားရုံးချုပ်ဟာတိုင်းပြည်ရဲ့အမြင့်ဆုံးတရားရုံးဖြစ်တယ်ဆိုလို့ပဲသူကဖွဲ့စည်းပုံအခြေခံဥပဒေခုံရုံးနဲ့စစ်ဘက်ဆိုင်ရာခုံရုံးတွေပေါ်မှာအာဏာပြောင်းမှုမရှိဘူးရဲ့နော်ဖွဲ့စည်းပုံအခြေခံပုံမှာ343ရာစစ်တရားရုံးမျိုးပြီးကြတည်ထောင်ပြီးတော့ကာကွယ်ရေးအဆုံးဖြတ်ကအတီးပြဖြစ်တယ် အဲ့ဒီခါကျတော့ကျွန်တော်တရားစီရင်မှလည်းပဲတရားကျင့်လို့နေတို့ဖြစ်တဲ့ခါကျတော့ဒီချိန်စချိန်ညရတဲ့ခါတွေမှာခက်ခဲတွေရှိတယ်လို့ထင်တယ်အဲ့ဒီခါမှာမလိုလားအပ်တဲ့ဆုံးဖြတ်မှုတွေပေါ်ပေါက်လာပြီးတော့ဟိုကဗားပြည်သူတွေအမြင်မကြည်စရာကိစ္စတွေပေါ်လာလို့ထင်တယ်အဲ့တော့ကျွန်တော်တို့ဒီအခြေအနေကနေပြီးတော့ဒီသင်္ကန်းစာယူမယ်ဆိုရင်တော့ပထမဆုံးချက်ကတော့တရားစီရင်မှလည်းပဲဒီဒီတရားစီရင်တဲ့ကိစ္စကိုကြောင်းလဲရမယ်အဲ့ဒီကြည်စည်ပြည့်ပြန်ပြောရင်တော့အခုကျွန်တော်တို့ဖြစ်နေတဲ့ပြဿနာတွေအကုန်လုံးကြည်လည်နေတော့2008ဖွဲ့စည်းပုံကိုပြင်ပြီးတော့ကျွန်တော်တို့အရာအားလုံးဟာလူလူကရွေးချယ်ပြင်ရောက်ထားတဲ့အရာသားဆိုအောင်ပါတရားစီရင်ဥပဒေပြီးအုပ်ချုပ်အာဏာတော်ကတော့ရှိပြီးတော့ဒီတသွေးတသားတွေသွားနိုင်မှာဖြစ်နေဆိုတာဟိုပို့ပြီးတော့ထင်ရှားလာတယ်လို့ကျွန်တော်ဒီကမြင်ရပါတယ်
โอเคเสียอุทินทางซุนนี่ละเจซุบาสรุปเราซุนนี่บัวด้วยก็สาปี้ปูทาได้หลูริยอโกไรปาวุสะตวยทาได้หลูริยอตลอดมาชินิบาระสรุปโหโกไรปาวุสะตวยทาได้หลูริยอก็ตลอดมาณีได้ด้วยเราเมตตายักขันญินาก็ตะแหนนะเมียหลูยินตูชินปอลีโหซุนนี่ละเจ้าอย่าอายุไสปิรโหပြောเสียจิมาระสรุปเราอะยินซงตูโหอะเล่ไปจิมาระမြန်မာနိုင်ငံကဟူးချင်းမြင့်ဖြစ်ပါတယ်ဟူးချင်းမြင့်သဘောထားซุนนี่လို့ရပါတယ်ခင်ဗျာဟုတ်ကဲ့ဦးချင်းမြင့်တယ်လီဖုန်းလိုင်းကျွန်တော်တို့ကြားသွားပါတယ်ဆိုတော့ကျွန်တော်နောက်တူကတော့ကနေဒါနိုင်ငံကဥညွန်လာဖြစ်ပါတယ်ဥညွန်လာဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ပါတယ်ခုနကကျွန်တော်တို့လက်ရှိအနေအထားအရပြည်တွင်းဥပဒေတွေအရစစ်ဆေးအရေးယူတာတွေလုပ်မယ်ဆိုရင်တရားမျှတမှုရနိုင်မလားဆိုတဲ့ပုံမှာလုံးဝမရနိုင်ပါဘူးလက်ရှိအခြေအနေမှာဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုမရှိဘူးဆိုတာကြားပါပြီအခုလက်ရှိအနေအထားမှာတော့မဖြစ်နိုင်ပါဘူးဘယ်လိုမှတရားမျှတမှုမရဘူးဒါပေမဲ့နောက်တစ်ခုကနိုင်ငံတကာဥပဒေနဲ့လန်းစာပွင့်လာပြီလားဆိုရင်တော့လန်းစာပွင့်လာပြီလို့ဆိုရမှာဖြစ်ပါတယ်။ဒီမြန်မာနိုင်ငံအပေါ်မှာ ICJ ရဲ့စွဲဆိုချက်တွေနဲ့ဒီအပြန်အလှန်ဥပဒေပညာရှင်တွေရှင်းလင်းခြေပါတာကိုနားထောင်ရင်မြန်မာနိုင်ငံဘက်ကခုခံခြေပါချက်တွေကိုအားနည်းတယ်လို့သုံးသပ်နေတာတွေတွေ့ရပါတယ်။အဲဒါကြောင့်မို့လို့အခု ICJ ကနေပြီးတော့ဒီဇင်ဘာ12ရက်နေ့မှာပဲကြေညာချက်ထုတ်လာတာထုတ်လာနိုင်ပါတယ်။ ICJ နေတဲ့ဒီဂမ်ဘီယာကညွန်ပြတဲ့အချက်9ချက်ပါတဲ့တင်ပြချက်ဒီအရာမြန်မာနိုင်ငံဘက်ကဆောင်ရွက်ဖို့အချက်6ချက်ကိုကြားပြတင်သွင်းဖို့ဆောင်ရွက်လာနိုင်ပါတယ်။အဲ့ဒီအချက်တဲမှာဘာအရေးကြီးဆုံးလဲဆိုတော့ကုလအပါဝင်နိုင်ငံတကာမှအချက်လက်ရှာဖွေရေးအဖွဲ့တွေကိုပူးပေါင်းဆောင်ရွက်ဖို့အာမခံရမယ်ဆိုတဲ့အချက်ပါဝင်ပါတယ်။ဒီအချက်ကိုညင်းပယ်ကညင်းပယ်မယ်ဆိုရင်လည်းအလွန်ခက်ပါလိမ့်မယ်။ဒါကြောင့်မလို့မြန်မာနိုင်ငံရဲ့ပြည်တွင်းရေးအခြေအနေကပိုရှုပ်ထွေးလာနိုင်ပါတယ်။ဒါကိုအစိုးရအနေနဲ့သတိကြီးစွာထိန်းနိုင်ဖို့လိုပါတယ်။ဘာကြောင့်လဲဆိုတော့ရွေးကောက်ပွဲနီးလာတဲ့နေ့အမြတစ်ဖက်အဖက်အခြားတစ်ဖက်ကနေအပြည့်အမောက်လုပ်ငန်းတွေကိုအရင်လဲလုပ်နေတယ်အခုလဲလုပ်နေသေးဆိုတာကိုသတိချဖို့လိုပါတယ
်
ဒါပြည်သူအားလုံးသိပါတယ်တော်မီလာရင်တော်ကြောင်လက်ကမောင်းခတ်တတ်ပါတယ်အထူးသဖြင့်ဒေါ်အောင်ဆန်းစုကြည်နယ်သာလန်ခီးမထွက်မီကာလာနဲ့ထွက်နေစဉ်ကာလာတွေမှာတမလောကနေလွတ်တော်ထဲမှာ59ဆနဲ့တောင်အားမရသေးပဲနဲ့ဝန်ကြီးဌာနအစ်စ်နေမှာနိုင်ငံခြားရေးတော်ဆက်သူများကိုမပါဝေးဆိုတာကိုဆိုတင်သွင်းခဲ့တယ်နောက်တစ်ခုကတာလုံခေါ်ဖို့အများဆုံးခေါ်ဖို့ဆိုတဲ့အဆိုတင်နှုတ်ခဲ့တယ်ဒါလိုကြီးကြီးအပြည့်တမလို့ရဲ့ဘယ်လုံးမှမပြောင်းလဲတဲ့သဘောတရားကိုပြလိုက်ခြင်းလို့ဖြစ်တယ်တနည်းအားဖြင့်ချိန်ကြောက်တယ်လို့လည်းမြင်ပါတယ်ဒါကိုအစိုးရဝန်ကြီးပဲအားကိုးမနေပဲနဲ့ပြည်သူတရားလုံးကသတိရှိရှိနဲ့ကိုယ်နိုင်ငံနဲ့ပြည်သူတရားလုံးငြိမ်းချမ်းသာရေးကိုဟိုမတူကွဲပြားမှုတွေကိုလက်ခံနှလုံးသွင်းပြီးတော့ဆောင်ရွက်နိုင်ပါစေကြောင်းပြောကြလိုပါတယ
်ဟုတ်ကဲ့ဦးညွန်လာဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဦးချင်းမြင့်ရှင်းနေပါရဲ့အခုဦးချင်းမြင့်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်တို့အခုလိုတရားခေတာတော့အင်တန်ဝမ်းနဲ့ကြံကောင်းပါတယ်ဒါပေမဲ့ကျွန်တော်တို့ဓာရီကဟိုဒေါ်စုချင်းရှင်းတဲ့နေရာမှာလဲကျွန်တော်တို့ကအရက်ကားပြောနေအရက်သုံးကားနဲ့ပြောရင်တော့ဟိုခင်ဗျားတို့ဆွဲတဲ့လောက်ကြီးလည်းမဟုတ်ပါဘူးစတင်အားလျော်ဆိုတော့ကျွန်တော်တို့မှလည်းကျွန်တော်တက်မှလည်းအပြစ်ရှိပါတယ်လို့သူပြောခဲ့တဲ့သဘောလို့ကျွန်တော်ထင်ပါတယ်ခင်ဗျာဒါလည်းကျွန်တော်တို့အာနာရှင်စနစ်တွေရဲ့ဟိုအာနာရှင်စနစ်တွေကိုတိချောက်ခဲ့တဲ့လူတွေရဲ့သူတို့ကိုထောက်ခံအားပေးတဲ့လူတွေအတွက်ကိုကျွန်တော်တို့ပြည်တွင်းဟိုပြည်ထဲမှာဟိုလုပ်ရှင်တို့လုပ်လို့မရဘူးဆိုတာကိုဟိုအတိပေးလိုက်လို့တတိပေးလိုက်တယ်လို့လည်းဖြစ်ပါတယ်ခင်ဗျအဲ့တော့ဒါလည်းကျွန်တော်တို့အစိုးရအကောင့်လို့ပြောမှာပါခင်ဗျအဲဒီလိုဒီစီနဲ့အာဏာရှင်စနစ်နဲ့ဇက်ပြိုင်နေတဲ့အခါမှာဒီနေရာမှာကျွန်တော်တို့အာဏာရှင်သမားတွေစင်ငင်မှုကောင်းတယ်လို့ထင်ပါတယ်ခင်ဗျအတားပါပဲဆရာ
ဟုတ်ကဲ့ဦးချင်းမြင့်ဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်အမေရိကန်ပြည်တော်စုကကိုလာသိန်းဖြစ်ပါတယ်ကိုလာသိန်းသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျ
ဟယ်လို
ဟုတ်ကဲ့ကိုလာသိန်းဆွေးနွေးလို့ရပါတယ
်ဟုတ်အော်ဟုတ်ကဲ့ခင်ဗျာဒါအဲကျေးဇူးတင်ပါတယ်ကျွန်တော်ဒီတရားဥပဒေရှိတော့ကပြောမယ်ဆိုလို့ရှိရင်တော့ ီတွင်မှာဘာတရားဥပဒေမစိုးမိုးမှုမရှိလို့ဒီပြဿနာတွေဖြစ်လာတာပဲလေဒါအရင်အစိုးရကြီးပဲပြစ်ပုံချလို့မရဘူးလေဒီအစိုးရမှာအချိန်တွေအများကြီးရှိခဲ့တာပဲဒီကိစ္စတွေအကန့်အသတ်ဖြေရှင်းဖို့ဒါပေမဲ့ဒီအစိုးရဘာတစ်ခုမှပူပေါင်းဆောင်ရွက်မှုမလုပ်ခဲ့သလိုလုပ်ခဲ့မှုအပိုင်းမှာအများအားနည်းခဲ့သလိုရောအာသူတို့ကိုယ်တိုင်ကဒီလိုတစ်ဖက်ကဆော့ဆွဲချက်တွေရှိခဲ့တဲ့ဒီအမုန်းတရားတွေပြတ်ပွားမှုတွေပေါ်မှာအာတိတိယောက်ယောက်ဘာတစ်ခုမှပူပေါင်းဆောင်ရွက်ပြီးတော့အာလုပ်ခဲ့တာမရှိဘူးမရှိတော့အခါကြတော့မှအခုလိုပုံမှန်ဖိမိယပြဿနာဖြစ်လာတာလေအခုလည်းထောက်ခံမှုဆိုတာတွေကထောက်ခံပွဲလုပ်တယ်ဆိုတာတွေကဒါဟိုသေးသေးချာချာဘာလို့ထောက်ခံနေသလဲဆိုတာတော့သေချာကျွန်တော်တို့နားလည်ဖို့ဖြစ်နေတယ်လို့ထင်တယ်အခုဒီတရားဥပဒေစိုးမိုးမှုကိစ္စနဲ့ပတ်သက်လာတော့နောက်ပိုင်းလည်းဒီပြဿနာတွေကကျွန်တော်ထင်တယ်တရားမျှတမှုရှိဖြစ်ပေါ်လာနိုင်မဲ့အလားအလာမျိုးလုပ်နိုင်မဲ့အစိုးရရှိမှာမဟုတ်ဘူးဘာဖြစ်လို့လဲဆိုတော့ဒါတွေကအများပြောနေရတဲ့2008အခြေခံဥပဒေကြောင့်လို့လက်ညှိုးထိုးနေပေမဲ့လည်း2008အခြေခံဥပဒေနဲ့အကျုံးမဝင်တဲ့လူဆိုတဲ့အမြင်အရပြောရဆိုတာလောက်အကန့်အမှန်ဟာတွေအများကြီးရှိတယ်။ဒါတွေတော့မလောက်ခဲ့ဘူးကွာ
။ Okay.
ဒါကြောင့်မို့ဒီလိုစက်တနာတွေအများကြီးဖြစ်လာတာပါ။
Okay. ဆိုတော့ဒီလ
ို
โอเคคุณละเตยเนี่ยก็โหပြောมั้ยสนอสูอ่ะนี่แหละลงไหนกันไหนเนี่ยโหตะชู่ขวนลั้นนี่ชื่อมั้ยแหละโหลงเส้นแล้วไม่ลงเข้าอยู่สุดแล้วอ่าโหทอดเป็ดตัวได้เลยเราน้าเลยไปแล้วเราที่ซุนุเว่ด้วยก็ตอดะရှင်ตะชู่สาริไปท่าล่ะชื่อบาดีเลยสาตะชู่တော့นั้นหลองผัดเป็ดไปบ้างครับ
ปฐมสงเตี่ยวก็တော့เฮงมินคันสุดแล้วอกามาရှင်10နှစ်ကို10လနဲ့ပြန်လွတ်ပေးခဲ့တဲ့ပြည်တွင်းတရားစီရင်ဥပဒေကိုနိုင်ငံတကာကယုံကြည်အသိမှပြုပါမလားဆိုပြီးတော့ရေးပါတယ်နောက်တူကတော့တင်စော်မြင်းဆိုတဲ့သူပါအဖြစ်ရှိသူတွေကိုပြည်တွင်းဥပဒေနဲ့အရေးယူမယ်လို့ဒေါအောင်ဆန်းစုကြည်ကပြောပေမဲ့ဒီကိစ္စကတကယ့်တာဝန်ရှိသူကတက်မရော်ဆိုတော့တက်မရော်သားတွေကိုစစ်တရားရုံးကပဲကင်တွယ်မှာပါလက်ရှိဖွဲ့စည်းပုံအရပေါ့စစ်တရားရုံးကိုလည်းနိုင်ငံတကာကယုံကြည်မှာမဟုတ်ပါဘူးလို့ရေးပါတယ်ရှင်နောက်တူကတော့မထွေးဆိုတဲ့သူပါနိုင်ငံတော်ကလူအခွင့်အရေးချိုးဖောက်မှုတွေအတွက်တရားမျှတမှုနဲ့နိုင်ငံတကာဥပဒေတွေနဲ့အရေးယူဖို့လမ်းစာရှိလာတယ်လို့ဆိုနိုင်ပါတယ်တဲ့အချောင်းရင်းကအတိုင်းမင်ခါရဲ့ဂတိစကားမှာတာဝန်ရှိသူတွေကိုပြည်တွင်းဥပဒေနဲ့အညီအရေးယူဖို့ဆိုတဲ့အချက်လုံးဝမဖြစ်နိုင်ပါဘူးတဲ့တစ်အချက်ကပြည်တွင်းဥပဒေဟာစစ်တပ်ကောင်းဆောင်လူတစုအတွက်သာအကအကွယ်ပြုရန်အတွက်ပြောင်းလဲပြင်လဲနိုင်တဲ့စစ်တပ်စိတ်ကြရေးဆွဲထားတဲ့ဥပဒေဖြစ်ခြင်းနဲ့၎င်းဥပဒေအောက်မှာမျှတမှုမရှိတဲ့တရားရေးစီမံရာဌာနဖြစ်နေခြင်းနဲ့နမနဲ့အချက်ကလူအခွင့်အရေးချိုးဖောက်ခံရသူများဟာစစ်တပ်မှတော်လကောင်းစစ်တပ်ရဲ့ဩဇာအာဏာအပြည့်အဝရရှိထားတဲ့အပေါင်းပါသူတို့ရဲ့လိင်နီးမျိုးစုံလက်လဲလက်ဖြားချီရဖြောက်အခက်အခဲဖြစ်အောင်ပြုလုပ်ထားတဲ့အမှုမျိုးစုံကိုအနိုင်ကျင့်ခံထားရတဲ့အတွက်မျှတမှုရှိတဲ့နိုင်ငံတကာခုံရုံးကအရေးယူရန်အသင့်တော်ဆုံးပါဆိုပြီးရေးထားပါတယ်ရှင်
โอเคနောက်ထပ်စာတချို့လည်းရှိပါသေးတယ်တခုမျိုးတစ်ကဥလာထွန်းရဲ့စာလည်းပါပါတယ်ဆိုတော့မရေးသင်တာကြောဖတ်ပြပေးပါအောင်ခင
်ဗျဟုတ်ကဲ့ပါကိုအောင်လင်းဦးရေဥလာထွန်းဆိုရဲတော့ရှင်ရေးလာတာကတော့ ICC ကအရေးယူပြစ်ပေးနိုင်တဲ့တရားရုံးမဟုတ်ဘူးလို့နားလည်ထားတာပါလူ့အခွင့်အရေးချိုးဖောက်မှုရှိရင်လူ့အခွင့်အရေးဥပဒေနဲ့အရေးယူနိုင်ပါတယ်ဆိုတော့ပြောကြချက်က ICC ပြစ်မှုဆိုင်ရာတရားရုံးကအခုနောက်ဆုံးလူသားအပေါ်ကျူးလွန်မှုစစ်ရာဇဝတ်မှုတွေအတွက်အမှုတည်ဆောက်ရေးICC ရှေ့နေချုပ်စတင်စုံစမ်းဖော်ထုတ်နေတာကိုလက်ခံအသိမှတ်ပြုမဲ့သဘောလားသိကြပါလေတဲ့ပြည်ရင်းဥပဒေနဲ့တရားစီရင်မယ်လို့ပြောတာတော့လုံးဝလက်မခံနိုင်ပါဘူးလို့ဆိုထားပါတယ်။ဘာကြောင့်လဲဆိုရင်တော့ရှေ့နေဥက္ကဋ္ဌလောက်ကျန်တက်ဖြတ်မှုဟာအဓိကတရားခံပြေးနှစ်နှစ်ကျော်လွတ်နေတာနောက်တရားခံပြေးရဟန်းတစ်ပါးလဲလွတ်မြောက်နေသေးတယ်လို့အခုနောက်ဆုံးဗစ်တိုးရီးယားလေးအမှုကမောက်ကမတွေဖြစ်နေတာတွေကပြည်ရင်းတရားစီရင်ရေးအပေါ်မှာယုံကြည်ကိုးစားလက်ခံဖို့ခက်နေစေတာပါ။လူမျိုးစုတွေအတွက်တရားမျှတမှုဆိုတာကအဝေးကြီးပါလို့ပြောချင်ပါတယ်ဆိုပြီးတော့တကုံမျိုးသစ်ကတော်ရရှင်ဦးလာထွန်းရေးပါတယ်နောက်ထပ်တော်ရရှင်တယောက်ရေးတာကတော့အကိုခြေမျိုးလေးဆိုတဲ့တော်ရရှင်မှာသူကတရားမျှတမှုတစ်ခုလို့ဆိုတာထက်နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ရဲ့ဝန်ခံကတိပြုချက်ကမြမတက်မတော်ကိုကိုစားပြုနိုင်သလားဆိုတာကမေးခွန်းတစ်ခုဖြစ်ပေါ်လာစေခဲ့တာအမှန်ပါတယ်နိုင်ငံတော်အစိုးရရဲ့အာဏာကာကွယ်ရေးစစ်ပဆိုင်ရာပေါ်ဘလောက်ထိလွှမ်းခြုံမှုရှိတယ်မရှိဘူးဆိုတဲ့အရာပေါ်မှာမူတည်ပါလိမ့်မယ်။ဒါမှသာလျှင်တရားမျှတမှုညနိုင်မှုမျှော်လင့်ချက်ဆိုတာတရေစတည်လာပါလိမ့်မယ်။အခုပူပူနေရကာလမလို့တရားမျှတမှုတစ်ခုပေါ်ပေါက်လာတယ်လို့ယူဆဖို့အချိန်စောနေပါသေးတယ်။ကျေးဇူးတင်ပါတယ်ဗီအိုလို့ဒီတော်ရရှင်ရေးလာပါတယ်ရှင်။
ဟုတ်ကဲ့သောတာရှင်ရဲ့စာရင်းမှာတော့လက်ရှိအခြေအနေမှာတရားမျှတမှုရနိုင်မှာမလားဆိုတာကိုတန်တရားအမြင်တွေတွေ့ရပါတယ်ဆိုတော့နောက်အခုကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုံကိုယ်တွေကိုပြန်ပြီးဆွေးနွေးစီရင်တာတခုတော့ဆက်စောကျွန်တော်တို့ဟိုအမေရိကန်ပြည်အောင်စုကကိုလာသိန်းဆွေးနွေးထားတဲ့အချက်တခုရှိပါတယ်သူကတော့ဒီအစိုးရအနေနဲ့ဟို2008ခုနှစ်ဖွဲ့စည်းပုံအခြေအနေကြောင်ကန့်သက်ချက်တွေရှိနေတယ်ဆိုရင်လည်းအစိုးရအနေနဲ့ဒီကြားထဲမှာလုံနိုင်ခိုင်နိုင်တဲ့ကိစ္စတွေရှိတယ်ဒါပေမဲ့လည်းတချို့ကိစ္စတွေကမလုပ်ခဲ့ဘူးဆိုပြီးသူကထောက်ပြသွားတာမျိုးတွေရှိပါတယ်ဆိုတော့ဆရာဦးသိန်းသန်းအရင်ဆွေးနွေးပေးပါလားခင်ဗျကျွန်တော်တို့ဒီလက်တလုံးမှာလည်းဖွဲ့စည်းပုံပြင်ဖို့ဆိုချက်ချင်းလည်းငင်းမဖြစ်နိုင်သေးတော့ဒီကြားထဲမှာဟိုလုံနိုင်ခိုင်နိုင်လုံသိန်းခိုင်သိန်းတာတွေဘာတွေများရှိလဲဆရာ
ဒီမထမဆုံးကတော့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နာတယ်ဖွဲ့စည်းပုံနဲ့ဘာမှမဆိုင်နေတယ်လေအဲ့တော့တကယ်တော့ဒီကြေညာတွေတက်လာခဲ့တဲ့အားကပထမဆုံးကုလသမဂ္ဂအဖွဲ့ကြီးကလာဘူးကြိုးစားတယ်ကြေညာတွေတက်တဲ့အခါမှာအချင်းချင်းတဲ့နေရာကိုတန်တမာတွေလွတ်လပ်တဲ့သတင်းသမားတွေအပကုန်ပေါ့ဗျာဒါတွေဝင်ဝင်မပြီးဘူးဟိုဖြစ်စင်မှာဒါကြီးကိုပိတ်ခံထားတယ်နောက်အကုန်ငင်းတယ်ပေါ့ဗျာဘာမှမရှိဘူးဘာမှမဟုတ်ပါဘူးဒါလုံးကြံတင်ရတာလို့ဆိုရဲနောက်ကုလသမဂ္ဂဖြစ်လက်စားဘူးရေးမရှင်းလာတဲ့ခါကျလဲအာအစိုးရကပြရတယ်ကနော်အဲ့ဒါလေဥပ္ပောင်းဆောင်မှုလုံးဝမရှိဘူးဥပ္ပောင်းမှုလုံးဝမရှိတော့အဲ့ဒီလိုအချက်နဲ့အခြေအနေမျိုးကဟိုကပင်ကမကင်းဖြစ်တော့တာဗောဖြစ်လို့ဝေမခံပါလိမ့်ဗျာသူတို့ခုခုဘုံပွဲထားတာရှိလို့ဖြစ်မှာပဲဆိုတဲ့အချက်အဲ့ဒီအချက်ကတော့ကျွန်တော်ဒီမထောက်ကျေဖွယ်ပြီးလို့ငိုတို့ကြရမလို့ပဲနဲ့အစိုးရအနေနဲ့ဗောဗျာကိုဟာကုလသမဂ္ဂပေါ်နိုင်ငံတစ်ခုဖြစ်တော့နိုင်ငံမှာကျွန်တော်တို့ရဲ့ဒီအထွတ်ထိပ်ရဲ့ကုလသမဂ္ဂကပေါ်ရဲ့ဗောရဲ့ကိုပြည်နဲ့ပူပေါင်းဆောင်ရွက်တင်နေတယ်အဲ့ဒီလိုပူပေါင်းဆောင်မှုပြတ်ကွက်ခဲ့တဲ့အတွေ့အဲ့ဒါကိုဆောင်ရွက်မှုမရှိတဲ့အတွက်မိုက်ကစားပြတ်တပြီးလောင်ပြီးတော့အခုအချိန်ဒီရောက်တာလေလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ဆရာဦးသင်တန်းကိုဆွေးနွေးပြတာကျေးဇူးပါဆိုတော့ကျွန်တော်အခုကိုယ်တိုင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတွေကိုလည်းတစ်လှည့်ပြန်အလှည့်ပေးချင်ပါတယ်တူကတော့ကျွန်တော်တို့ကိုခိုင်ဆိုးအမေရိကန်ပြည်အောင်စုကဖြစ်ပါတယ်ကိုခိုင်ဆိုးသဘောထားလဲလုံရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအခုကဒီခိုးဝင်ပင်ကလေးတွေကိစ္စကတော့ဗျာဟော1942ကပါစပြည့်နေမြန်မာနိုင်ငံကနေပြီးသူတို့ကျူးကျော်ဝင်လာတဲ့ကောင်တွေဖြစ်တယ်အဲ့ရောသူတို့ကနေမြေမရှိတော့နေမြေကိုနေပြီးလူတဲ့ကောင်တွေဖြစ်တယ်အဲ့ရောအခုကဒီမြန်မာနိုင်ငံအစိုးရမှာကတော့အကုန်လုံးအကြည်ကြီးနေတာပေါ့နော်အခုနေပြီးရခိုင်မလေးစစ်ပွဲတွေဖြစ်နေတယ်စစ်ပွဲတွေကလည်းတရက်ထက်တရက်တိုးလာတယ်နောက်ပြီးအခုကစခိုင်းစစ်ပွဲတွေဖြစ်လာတယ်အေအေကသိမ့်လာတာဟိုနှစ်ခဏစတန်တန်နေပြီရေဟိုတင်းရသားတဲ့တက်ပွေးတွေဖြစ်တာပရင်တို့အရှင်တို့မှဖြစ်တာအဲ့လောက်ကြီးမကြည့်ကြဘူးဒီနေ့ခစ်လာတဲ့တက်ပွေးတွေကဟိုဗမာတားကလေးတို့တအားနာနေတယ်ဒီနေ့တော့စခန်းသိန်းဝေးတောင်ကျင်းနေတယ်အဲ့ကြောင့်ဘယ်လိုဖြစ်ရမလဲဆိုလို့ရှိရင်တော့ဒီနေ့အချိန်မှာဟိုဒီကလာကိစ္စကိုကတော့ဟိုဗမာတစ်ခုတည်းနဲ့ဖြည့်ရှင်းလို့မရနိုင်ဘူးလို့တော့ကျွန်တော်သုံးသပ်မိတယ်ဗျာအဲ့ဒီကြောင့်တကယ်လို့ဆိုလို့ရှိရင်တော့ရခိုင်ကိုကိုပိုင်အောက်ဆော့ခွင့်ပေးလိုက်မယ်ဆိုလို့ရှိရင်တော့ဒီပြဿနာကတော့ညှိသွားမယ်လို့ကျွန်တော်သုံးသပ်မိတယ်။ဟုတ်ကဲ့ကျေးဇူးပါပဲ
။ဟုတ်ကဲ့ကိုလာသိန်းဆွေးနွေးရကျေးဇူးပါ။ဆိုတော့ဟိုကျွန်တော်တို့ဒီဆွေးနွေးပွဲတွေကကျွန်တော်တက်နေပြဿနာကိုပြေလည်အောင်ကျွန်တော်တို့ဆွေးနွေးဖို့ရည်ရွယ်ထားတာဖြစ်တဲ့အတွက်ဟိုတချို့အသုံးနှုန်းတွေကတော့ပို့ပြီးတော့ပြစ်ကတ်ဖြစ်စီရဖြစ်နိုင်တဲ့အသုံးနှုန်းတွေကိုကျွန်တော်တို့ကမသုံးဖို့လည်းမြစ်တာရက်ခံနေပါတယ်။နောက်ထပ်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝါဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူကတော့ထိုင်းနိုင်ငံကကိုတီးလည်မှုပါ။ကိုတီးလည်မှုသဘောထားလည်းဆွေးနွေးလို့ရပါတယ်။
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့နော်အခုဒိတ်တရားရုံးမှာနော်တောင်စားစီစီတို့နဲ့သူတို့နော်ရှင်းလင်းဝယ်လုပ်ခဲ့တာနော်တရားဆွဲဆိုခဲ့တာပြောဆိုခဲ့တာရှင်းလင်းခဲ့တာတွေကတော့ကျွန်တော်အနေနဲ့ကတော့နော်တကယ်လူကြီးတွေနော်တရားရုံးတရားကြီးတွေဆုံးဖြတ်တဲ့အချိန်မှာဆိုရင်တော့ဒါထူးခြားချက်တစ်ခုရှိလိမ့်မယ်လို့ကျွန်တော်မြင်တယ်ဘာဖြစ်လဲဆိုတော့တောင်စားစီစီပြောဆိုနေတာတွေကနော်ရှင်းကြတဲ့တရားထိုင်ချမှုတွေရှိနေတယ်ခင်ဗျာနော်အဲ့ဒါကြောင့်မို့နိုင်ငံကခုံရုံးမှာတကယ်လို့နော်သူတို့အနေနဲ့နော်ဒေါက်တာကြီးနဲ့နိုင်သွားပြီဆိုရင်တော့ကျွန်တော်တို့တိုင်းလာလက်နက်ကင်ဖွဲ့ကြီးတိုင်းလာပြည်သူတွေကတော့ပို့ပြီးတော့နော်အဖိနှိတ်ခံရဖို့အလားလာရှိတယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လို့လဲဆိုရင်နော်အခုတမသုံးမှာနော်စစ်တပ်ကဘယ်လိုအမိန့်ထုတ်သားလဲဆိုတော့နော်လက်နက်ကင်ဖွဲ့ကြီးကိုပြည်ရုံမကဘူးတိုက်ရုံမကဘူးနော်နော်ရွာသားတွေကတွေ့ရအကုန်ပြစ်လို့ပြညာရတာရှိတယ်ခင်ဗျအဲ့ဒါကြောင့်မို့ကျွန်တော်တို့ကတိုင်းလားပြည်သူတွေအတွက်အများကြီးစိုးရင်တာရှိနေတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကိုတီးလည်းမှုဆွေးနွေးရကျေးဇူးပါနောက်ထပ်ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုအီးမေးလ်ပို့ထားရလည်းရှိပါသေးတယ်တယောက်ကတော့ကျွန်တော်အမေရိကန်ပြည်အစိုးရမောင်တတနာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗျ
အမေစုဟာတာဝန်ယူမှုတာဝန်ခံမှုအပြည့်အဝရှိလို့ ICJ နိုင်ငံကတရားရုံးကိုတွားခဲ့တာပါပြီးတော့နိုင်ငံတော်ဝန်လူခွင့်ချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုပြည်ရင်းဥပဒေနဲ့အညီအေးအေးယူမယ်လို့ကတိပေးခဲ့တာဟာကဘာကအယုံဆိုင်စောင့်ကြည့်နေတဲ့နိုင်ငံ ngan ka tia tu ji de shi ma ba we su ga tu ma lou nai ne gari de khu ko pe khe de lo pe khe bi so yin le ai gari ti aw lou pya de de so da chano ru phi du ri a long a ti mo yau ma tan dia ma phit mi ba a khu so yin mi ma nai ngai ya lu khu yi pyatana ha nai ngan ka tia yong de phi shin ya de a chi ni thi yau shi la yi phit de twa yin nong ga lo lu khu yi chou phaw mu pyatana de ko ma myin kwe ya ma mu si yin lo ma ya ro be များပြည်သူတွေသတင်းမီဒီယာသမားတွေရှေ့အမှုစီရင်ရတော့မှာဖြစ်ပါတယ်ဒီအတွက်စစ်ကောင်းဆောင်တွေထိန်းချုပ်ထားတဲ့ပြည်ထဲရေးနယ်စပ်ရေးနဲ့တရားစီရင်မှန်တိုင်းတွေကိုအစိုးရရဲ့တိုက်ရိုက်စီမံအုပ်ချုပ်မှုအောက်ရောက်လာနိုင်ပါတယ်အကြောင်းကတော့ကာကြုတ်ကိုယ်တိုင်ကအစိုးရအုပ်ချုပ်မှုအတိုင်းလိုက်နာသွားပါမယ်လို့မကြာခဏထုတ်ဖော်ပြောဆိုသွားလိုပါပဲနောက်ပြီးအစိုးရကသတင်းမီဒီယာလွတ်လပ်ခွင့်တ တွေနဲ့ပါပုံမဆောင်ရွက်လာနိုင်တာကြောင့်နိုင်ငံတကာဥပဒေနဲ့ပါအရေးယူမှုတွေရှိလာနိုင်တယ်လို့ယူဆမိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်သူ့အမောင်းသဒ္ဒနာဖေးစာပါသူစာမှာတော့ဒီ ICJ အမှုရောက်လူခွင့်ရေးအခြေအနေတိုးတက်နေတဲ့မျှော်လင့်ချက်တစုံတရာတွေ့ရတယ်ဆိုတဲ့အမြင်မျိုးပြောထားတယ်လို့ဒီချိန်ထဲမှာပဲဟိုဒါတွေကိုအခုချိန်လောက်ကြီးမပြေနိုင်ဘူးဆိုလို့ရှိရင်တော့နောက်မှဒီတဲ့အချက်တွေကြေဝန်းနိုင်တဲ့အန္တရာယ်တချို့လည်းထောက်ပြပါတယ်ဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ကျွန်တော်အစီအစဉ်ရလဲဟိုအချိန်သိပ်မချန်တဲ့အတွက်ပင်နယ်ဆွေးနွေးမဲ့ပုံကိုယ်တွေကိုပြန်လှည့်ပေးချင်ပါတယ်ဆိုတော့အရင်ဆုံးဆရာဦးဝင်းလွင်ဆွေးနွေးပေးပါလားခင်ဗျာကျွန်တော်အခု ICJ ထိရောက်ခဲ့တဲ့အဖြစ်ကနေသင်ခန်းစာယူသင့်တာတွေလည်းကျွန်တော်ရှေ့မှာပြောသွားပြီဆိုတော့ရှေ့အနာဂတ်အတွက်ကိုဟိုဘာတွေများဆောင်ရွက်ရှောင်ရွက်ပေါ့လို့ဒီလိုအဖြစ်မျိုးတွေမကြုံရလေအောင်အဓိကလှုပ်တင်တာဘာတွေများဆရာအနေနဲ့ရှိရလို့ယူဆရတယ်ခင်ဗျာ
ဟုတ်ပါတယ်ကျွန်တော်သင်္ကန်းစာယူဖို့အင်မတန်အရေးကြီးပါတယ်သင်္ကန်းစာယူဖို့ဆိုတော့အခုကကျွန်တော်တင်ပြသလိုအင်မတန်ကိုသဘောထားကြီးခဲ့တဲ့မြန်မာလူမျိုးတွေကိုအစိတ်သင့်အောင်စနစ်တကျလုပ်ခဲ့တာလည်းရှိပါတယ်เนาะအဲ့လိုကျွန်တော်တို့ brain wash လုပ်ခဲ့တယ်မိုင်းတိုက်ခဲ့တယ်နောက်ပြီးတော့ကျွန်တော်တို့ဒီ1962ခုနှစ်နောက်ပိုင်းမှာကိုတဲ့မတူတဲ့ different ဆိုတာဟာအန်ဒီအေကြီးတဖွဲ့မိမောင်းထိုးပြပြီးတော့အဲ့လိုလုပ်ခဲ့တဲ့အတွက်အများပြည်သူများမှာအချက်အလက်တွေကလွဲမှားမှုဖြစ်နေတယ်။ဥပမာကျွန်တော်တို့တမိုင်းမှာပထဝီနိုင်ငံရေးမှာကြံကြည့်ရင်ကျွန်တော်တို့မြန်မာနိုင်ငံရဲ့မြေပုံဟာအတမဏိပူရအယုဒ္ဓယာအထိရှိခဲ့တယ်။ဟိုဂျပန်ဘက်မှာကြံကြည့်မယ်ဆိုလဲဘင်္ဂလားဒေ့ရှ်ကချစ်တဂေါင်းနယ်ကိုနှစ်ပေါင်း100လောက်ဂျပန်မင်းများကသိမ်းပိုက်ခဲ့တာဒီရှိတယ်။တခါဒီဂျပန်မင်းများကလည်းပဲဘလောက်ထိသဘောထားကြီးလဲဆိုရင်သူတို့ဟာဗုဒ္ဓဘာသာဂျပန်မင်းများဖြစ်တော်လည်းပဲအစ္စလာမ်ဘွဲတွေရှိတယ်ကလီမာရှာအလီရှာဆိုပြီးတော့အဲ့လိုဘွဲတွေရှိခဲ့တယ်ရခိုင်ပြည်မြောက်ဦးနှံတော်မှာဒင်းငါးတွေသွန်းလုတဲ့အခါမှာကျွန်တော်အာရဗီစာပေတွေအာရဗီစာပေကရိုးရိုးစာပေမဟုတ်ဘာသာရေးနဲ့ပတ်သက်တဲ့စာပေတွေကိုသွန်းလုပြီးတော့လုပ်ခဲ့တယ်ဆိုတော့အဲ့ဒီလိုမြမတဘာဝအစရှိနေတဲ့ဟာကိုကျွန်တော်တို့တခါတည်းလူတွေကိုလွဲမှားတော့ကျွန်တော်တို့အချက်အလက်တွေနဲ့လမ်းလွဲရအောင်လုပ်ခဲ့တဲ့ဒီအစိတ်တက်နေတာတွေကိုကျွန်တော်တို့အစိတ်ပြန်ဖြေရမယ်တော့ဒါမျိုးကျွန်တော်တို့ကဘာ detoxify လုပ်ရမယ် antidote တရှာမယ်အဲ့ဒါပါလဲဆို peace education ပဲ
ဟုတ်ကဲ့
အချင်းကြမယ်လောလောဆယ်မဖြစ်နိုင်ပါဘူးသို့တော်လည်းပဲကျွန်တော်တို့စိတ်ရှိလက်ရှိနဲ့ကျွန်တော်ပြည်သူများကိုအသိပညာပြင့်တင်ပေးရင်အသိပညာဉာဏ်ကြီးကတော့ရှိနေပြီဆိုလို့ရှိရင်ကျွန်တော်အန်ဒီအလုံးကိုဖယ်ရှားနိုင်မယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဆွေးနွေးပွဲလက်ချိန်ရဒီမှာပြည့်စွားတဲ့အတွက်ပါဝင်ဆွေးနွေးပေးခဲ့တဲ့ဦးဝေးလွင်ဦးတိန်တန်းကိုကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စနေနေ့ဒဲလီလိုက်စီစဉ်ကိုစီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုမနက်ဖြန်တနင်္ဂနွေနေ့မနက်ခင်းမှလည်းတလဲပြန်ပြီးထုတ်လွှင့်ပေးတာမှုစောင့်မျှော်နားဆင်နိုင်ကြပါတယ်အခုအစီအစဉ်ရဲ့အဆုံးသတ်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တလဲပြောပြပေးပါအောင်ရှင
်မြောက်ကိုရီးယားနိုင်ငံကသူ့ရဲ့မဟာဗျူဟာမြောက်နျူကလ িয়ার ကာကွယ်ရေးအစီအစဉ်ဖြစ်တဲ့ဆိုဟေဂျိုရုလွှတ်တင်ရေးစခန်းကနေအလွန်အရေးကြီးတဲ့စမ်းသပ်မှုတစ်ခုပြုလုပ်ခဲ့တယ်လို့မြောက်ကိုရီးယားကဒီကနေ့ပြောပါတယ်။အမေရိကန်နဲ့နျူကလ িয়ার ဆွေးနွေးပွဲတွေဒီနှစ်ကုန်ပြန်ဆဖို့သူ့ဘက်ကပိတ်ထားတဲ့တမတ်ရက်ကိုရောက်ဖို့သတင်းမလောက်လို့မှပဲမြောက်ကိုရီးယားကတတိပေးတဲ့အနေနဲ့အခုလိုစမ်းသပ်ခဲ့တာဖြစ်သလိုသူ့ရဲ့တာဝေးဖြစ်ဒုံးကျည်တွေနဲ့နျူကလ িয়ার စမ်းသပ်မှုတွေပြန်လုပ်မယ်လို့လည်းချိန်ချောက်ပြောဆိုထားပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်တွေကိုမနေ့တောက်ကြနေ့မှာနှစ်နိုင်ငံစလုံးကတည်ချစီကြေညာလိုက်ပါတယ်။အခုလိုနှစ်နိုင်ငံကုန်သွယ်ရေးသဘောတူညီချက်ကိုကြေညာလိုက်တဲ့အတွက်အမေရိကန်လက်သမားတွေအနေနဲ့အကျိုးရှိစေမှာဖြစ်ပြီးတော့ပိုကြီးတဲ့လက်ထွန်းဆက်တွေကိုဝယ်ယူနိုင်မှာဖြစ်တယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။တရုတ်အစိုးရနဲ့ကုန်သွယ်ရေးသဘောတူညီချက်ကအလွန်ကိုကောင်းမွန်တဲ့သဘောတူညီချက်ဖြစ်တယ်လို့လည်းအမေရိကန်သမ္မတထရမ့်ကသတင်းထောက်တွေကိုအင်မီရောမှာပြောဆိုခဲ့တာပါ။
ပရတင်နိုင်ငံမှာနိုင်ငံရဲ့အရှုပ်ထွေးတွေ EU ကနေပရတင်ခွဲတော်ရဲ့ကိစ္စအဆုံးသတ်မဲ့အချိန်တမီလို့ပရတင်ဝန်ကြီးချုပ် Boris Johnson ကရွေးကောက်ပွဲအနိုင်ရမိန့်ခွန်းမှာမနေ့ကပြောဆိုသွားပါတယ်။ဒီကြလဟာ Conservative Party အနေနဲ့ထူးထူးခြားခြားအနိုင်ရလိုက်တဲ့ရွေးကောက်ပွဲဖြစ်တယ်လို့လည်းဝန်ကြီးချုပ် Johnson ကပြောပါတယ်။ဟောင်ကောင်ကလူပြတဲ့နေရာတစ်ခုမှာလက်လုံပုံးတွေဆန်တက်ခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့တန်ရရှိသူလူ3ဦးကိုဒီကနေ့ဖမ်းဆီးလိုက်တယ်လို့ဟောင်ကောင်ရဲတပ်ကပြောပါတယ်။သူတို့နဲ့အတူပောက်ကွဲရေးဓာတ်တို့ပစ္စည်းတွေ၊ကြီးကားအင်ဂျင်တွေနဲ့တန်ခွေကားမြင်တပုံးတွေအပြင်အဝေးထင်းကရိယာတွေကိုဖတ်မိတယ်လို့ရဲတော်ကပြောပါတယ
်။သတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးသွားတာပါရှင်။စနေညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ Vital Zanet ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်မနေ့ခင်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ်။တနင်္ဂနွေနေ့မနေ့ခင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.